Washington.
Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2023ခုနှစ်အောက်တိုဘာလ2ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အသံလွှင့်ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ညမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမမ
မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုမဆုမွန်နဲ့တူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့စီးရီးအကူအညီတွေဆက်လက်ပေးရနိုင်မှုတွေအမေရိကန်ကနီးလန်းရှာနိုင်လိမ့်မယ်လို့ယူကရိန်းဘက်ကမျှော်လင့်နေပါတယ်အင်ဒိုနီးရှားနိုင်ငံပိုင်းလက်နက်ထုတ်လုပ်ရေးကုမ္ပဏီတွေကမြန်မာစစ်တပ်ကိုလက်နက်တွေရောင်းချနေတယ်လို့မြန်မာအရေးလှုပ်ရှားသူတွေကစွပ်စွဲလိုက်ပါတယ်မြန်မာနိုင်ငံမှာဒုက္ခသည်နှစ်သန်းနီးပါးအကူအညီတွေလိုအပ်နေတယ်လို့ UN OCHA ကပြောပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူတနင်္လာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ဒီကနေ့မနက်ပိုင်းမှာ KIA ဌာနချုပ်လိုင်ဇာနီနန်ဆန်းရံဘက်မှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးတော့စစ်ကောင်စီဘက်ကလေကြောင်းကနေဒလဇက်တိုက်ခိုက်ပါတယ
်လေလုံအောင်ချပတ်ဝန်းကျင်ဘက်မှာစစ်ကောင်စီဘက်ကနေလေကြောင်းနဲ့လာပြီးမှပုံချဲတဲ့အခြေအနေတွေရှိပါတယ်ခင်ဗျာ၃ကျင်လောက်လာတယ်လို့တော့သတင်းပြပါတယ်
KIA ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးပါရှင်ဒီသတင်းနဲ့အတူမန္တလေးနန်းတော်ရဲ့တောင်ဘက်စိတ်ဓာမဟီရက်ွက်ထဲမှာတော့ဒီကနေ့မနက်အစောပိုင်းလက်နက်ကြီးကြရောက်ပောက်ကွဲမှုဖြစ်တဲ့အတွက်လုံခြုံရေးတွေတင်းကျပ်ချထားပါတယ်။ချင်းပြည်နယ်ပလဝဘက်ကစစ်ဘေးဒုက္ခသည်စခန်းမှာတော့စားနပ်ရိက္ခာထောက်ပံ့မှုပုံမှန်မရလို့အခက်တွေ့နေပါတယ်။ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အခုရင်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမက်ခင်လေးနဲ့ပြောပြပေးပါမယ်ရှင်
။ယူကရိန်းတွေစီးရီးအကူအညီတွေဆက်လက်ပေးရနိုင်မှုအတွက်အမေရိကန်ကနီးလန်းရှာနိုင်လိမ့်မယ်လို့ယုံကြည်ကြောင်းယူကရိန်းနိုင်ငံခြားရေးဝန်ကြီးဒမက်ထရိုကူလီဘာကဒီနေ့ပဲပြောလိုက်ပါတယ်။ဒီမိုကရက်တစ်နဲ့ရီပဘလစ်ကန်လွှတ်တော်အမတ်တွေနဲ့လည်းယူကရိန်းကအလေးနက်ဆွေးနွေးမှုတွေလုပ်နေခဲ့တယ်လို့လည်းဥရောပသမ္မတကနိုင်ငံခြားရေးမူဝါဒရေးရာအကြီးအကဲဂျိုးဆက်အော်ရဲနဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာဝန်ကြီးကူလီဘာကပြောခဲ့ပါတယ်။အမေရိကန်အစိုးရလုပ်ငန်းတွေရက်ဆိုင်မသွားဖို့အတွက်ယာယီအသုံးစရိတ်ဥပဒေကိုစနေနေ့ကလွှတ်တော်မှာမဲခွဲအတည်ပြုခဲ့ရမှာယူကရိန်းအတွက်ထောက်ပံ့ဖို့မပါဝင်ခဲ့တာဟာထောက်ခံမှုတွေလုံးဝလျော့သွားတာမျိုးမဟုတ်ဘဲယာယီကိစ္စသာဖြစ်ကြောင်းလည်းပြောပါတယ်။အမေရိကန်အနေနဲ့ယူကရိန်းစစ်ပွဲဟာကမ္ဘာကြီးတည်ငြိမ်မှုအတွက်ဘလောက်အရေးကြီးတယ်ဆိုတာကိုနားလည်တဲ့အတွက်ယူကရိန်းစစ်ပွဲကိုအမေရိကန်ရဲ့ထောက်ခံမှုပြတ်ပြားသွားတယ်လို့မခံစားရဘူးလို့လည်းပြောပါတယ်။ဒီနေ့ Kiev မြို့မှာကျင်းပနေတဲ့ EU နိုင်ငံသားရေးရာကောင်စီအစည်းအဝေးကိုဦးဆောင်နေတဲ့ဥရောပသမ္မတကနိုင်ငံသားရေးမူဝါဒအကြီးအကဲဘော်ရဲကလည်းယူကရိန်းအတွက်အမေရိကန်ရဲ့အကူအညီတွေဆက်လက်ရရှိဖို့ဆုံးဖြတ်ချက်တခုကိုတွေ့ရှိရလိမ့်မယ်လို့ယုံကြည်ကြောင်းလည်းပြောပါတယ်။ပြင်သစ်နိုင်ငံသားရေးဝန်ကြီးကတော့ယူကရိန်းမြို့တော်မှာတွေ့ဆုံမှုဟာယူကရိန်းအတွက်ပြက်ပြက်သားသားနဲ့တည်တန်းတဲ့ထောက်ခံမှုကိုပြသခြင်းဖြစ်တယ်လို့ပြောပါတယ်။ယူကရိန်းမှာရုရှားရဲ့ရန်စမှုအတွက်တာဝန်ယူရမှာဖြစ်ပြီးရုရှားကိုတန်ခတ်ပိတ်ဆို့ဖို့ဖိအားတွေပေးဖို့အရေးကြီးတယ်လို့လည်း Netherlands နိုင်ငံသားရေးဝန်ကြီးကပြောသွားပါတယ်ရှင်
။ရာဇဝတ်ခိုင်းနေကြီးထွားလာနေတာကြောင့်လုံခြုံရေးပြဿနာတွေနဲ့ရင်ဆိုင်နေရတဲ့ Haiti နိုင်ငံမှာတော့ရဲတပ်ဖွဲ့ကိုနိုင်ငံတကာတပ်ဖွဲ့တွေကအကူအညီပေးဖို့ခွင့်ပြုသင့်မသင့်ဆိုတာကိုဒီကနေ့ကုလသမဂ္ဂလုံခြုံရေးကောင်စီမှမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။နိုင်ငံတကာရဲတပ်ဖွဲ့ဝင်100ပါဝင်နဲ့ဥဆောင်ပြီးတော့လုံခြုံရေးတာဝန်ယူဖို့ကင်ညာနိုင်ငံကကမ်းလှမ်းထားတာဖြစ်ပါတယ်။ Bahamas, Jamaica, Antigua နဲ့ Barbuda တို့ကလည်းတပ်ဖွဲ့တွေအကူအညီပေးဖို့ကတိပေးထားပါတယ်။ American ပြည်တော်စုဘက်ကတော့ဘန်နာရေးနဲ့ထောက်ဖို့အတွက်ကူညီမယ်လို့ပြောပါတယ်။လုံခြုံရေးပြဿနာတွေကြောင့်လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေဆိုးဝါးလာနေပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီကအရေးပေါ်ဖြေရှင်းဖို့ကိုလည်း Haiti ဝန်ကြီးချုပ် Annie Henry ကပြီးခဲ့တဲ့လထဲမှာပဲကုလသမဂ္ဂအထွေထွေညီလာခံရဲ့မေးခွန်းမှာထည့်သွင်းပြောဆိုထားပါတယ်။ရဲနဲ့စစ်တပ်ပူးပေါင်းတပ်ဖွဲ့တွေနဲ့ကဏ္ဍဦးမှာလုံခြုံရေးတာဝန်ယူမယ်ဆိုရင်အစိုးရလုပ်ငန်းတွေပြန်ပြီးတော့လည်ပတ်နိုင်တဲ့အခြေအနေကိုဖန်တီးနိုင်လိုက်မယ်လို့ဝန်ကြီးချုပ်ကပြောပါတယ်။ရာဇဝတ်ခိုင်းတွေဟာအစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေပြန်မေးဆွဲမှုတွေလူမောင်ခုံမှုတွေနဲ့လိမ်မိုင်းဆိုင်ရာအကြမ်းဖက်အနိုင်ကျင့်မှုတွေကိုကျူးလွန်နေတယ်လို့လည်းပြောပါတယ်ရှင်။
အီဂျစ်အရှေ့မြောက်ဘက်ရှိမြို့တစ်မြို့ဖြစ်တဲ့အစ္စမေးလီယာမှာရှိတဲ့ရဲဌာနချုပ်တခုမှာဒီနေ့မီးလောင်မှုဖြစ်ပွားခဲ့တဲ့အတွက်လူ38ဦးဒဏ်ရာရခဲ့တယ်လို့အီဂျစ်ရဲတပ်ဖွဲ့ကပြောပါတယ်။ဒဏ်ရာရသူအချို့ကိုအခင်းဖြစ်ပွားရာနေရာမှာကုသထားပြီးတချို့ကိုတော့ဆေးရုံကိုပို့ဆောင်ထားပါတယ်။အခင်းဖြစ်ပွားရာကိုအနည်းဆုံးလူနာတင်ရင်အစီး90နဲ့လေယာဉ်2စီးလွှတ်ခဲ့တယ်လို့ရဲတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။မြို့တော်ရဲ့လုံခြုံရေးညွှန်ကြားမှုဘုတ်အဖွဲ့ကလူမှုမီဒီယာမှာတင်ထားတဲ့ဗီဒီယိုတွေအရမီးတောင်မီးလျံတွေကိုတွေ့နေရပေမဲ့မီးလောင်ရတဲ့အကြောင်းရင်းကိုတော့ချက်ချင်းမသိရသေးပါဘူး။မီးငိမ့်သက်ရေးသမားတွေကကနက်ဦးမှာမီးငိမ့်သက်နိုင်မှုကြိုးစားလှုပ်ဆောင်ခဲ့တယ်လို့မျက်မြင်သက်သေးနှစ်ဦးက Reuters သတင်းဌာနကိုပြောပါရတယ်။၃နာရီကြာကြာမီးငိမ့်သက်ပြီးတဲ့နောက်မှာတော့မီးလောင်မှုကိုထိန်းချုပ်ထားနိုင်ခဲ့တယ်လို့နိုင်ငံပိုင်ရုပ်မြင်သံကြားကပြောပါရတယ်။လုံခြုံရေးနဲ့မီးလောင်မှုဆိုင်ရာစီးမျဉ်းစည်းကမ်းတွေပေါ့ယော့မှုကြောင့်အီဂျစ်မှာမကြာခဏဆိုသလိုမီးလောင်ကျွမ်းမှုတွေဖြစ်လေရှိပါရတယ်။2022ခုနှစ်ဩဂုတ်လတုန်းကလည်းကိုင်ရိုရှိ Coptic ဘုရားကျောင်းမှာမီးလောင်မှုဖြစ်ပွားခဲ့တဲ့အတွက်လူပေါင်း42ဦးသေဆုံးခဲ့ပူပါရရှင်။
2023ခုနှစ်အတွက်ဆေးပညာဆိုင်ရာနိုဘယ်ဆုကိုအမေရိကန်ပြည်ထောင်စုပန်ဆယ်ဗေးနီးယားပြည်နယ်တက္ကသိုလ်ကဆေးဘက်ဆိုင်ရာသုတေသီနှစ်ဦးဖြစ်တဲ့ဇီဝဓာတုပညာရှင်ကက်တလင်ကယ်ရီကိုနဲ့ခနာကိုခုခံအားစနစ်ဆိုင်ရာသုတေသီဒရူးဝက်ဘ်ဆန်တို့ကိုရွေးချယ်လိုက်တဲ့အကြောင်းဆွီဒင်နိုင်ငံတော်ဝင်သိပ္ပံအကယ်ဒမီကကြေညာပါတယ
် She is currently a professor at Szeged's University in Hungary and is also an adjunctprofessor at the University of
Virus ကမျိုးဗီဇ RNA ကနေပွားပြီးတော့မှထုတ်ထားတဲ့ Messenger RNA mRNA နည်းနဲ့ COVID-19 ကပ်ရောဂါကာကွယ်ကုသဆေးထုတ်လုပ်နိုင်အောင်လို့ပထမဦးဆုံးစူးစမ်းရှာဖွေခဲ့သူတွေအဖြစ်နဲ့ Nobel ဆေးပညာဆိုင်ရာဆုကိုချီးမြှင့်လိုက်တာဖြစ်ပါတယ်။ဒီသတင်းပတ်ထဲမှာပဲ2023ခုနှစ်အတွက်ယူပဗေဒဓာတုဗေဒစာပေ Nobel ဆုရှင်တွေကိုဆွီဒင်နိုင်ငံတော်ဝင်သိပ္ပံအကယ်ဒမီကအသီးသီးကြေညာမှဖြစ်ပြီးတော့အောက်တိုဘာလ6ရက်နေ့တောက်ကြနေ့မှာတော့ဒီနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုနော်ဝေးနိုင်ငံနိုဘယ်ငြိမ်းချမ်းရေးကော်မတီကကြေညာမှဖြစ်ပါတယ်။ Dynamite ကိုတီထွင်ခဲ့သူစီးပွားရေးလုပ်ငန်းရှင် Alfred Nobel ရဲ့ဆန္ဒအတိုင်းသိပ္ပံစာပေနဲ့ငြိမ်းချမ်းရေးဆိုင်ရာနိုဘယ်ဆုတွေကိုဆွီဒင်နိုင်ငံတော်ဝင်သိပ္ပံနဲ့နော်ဝေးနိုဘယ်ငြိမ်းချမ်းရေးကော်မတီတွေက1900ခုနှစ်ကနေစပြီးတော့ဆုတွေချီးမြှင့်လာတာဖြစ်ပါတယ်ရှင်။
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါခင်ဗျာ
တနင်္လာညဗီယူရဲ့ထိတ်တဲရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်အင်ဒိုနီးရှားနိုင်ငံပိုင်လက်နက်ထုတ်လုပ်ရေးကုမ္ပဏီ3ဦးဟာမြန်မာစစ်တပ်အတွက်လက်နက်တွေရောင်းချခဲ့ကြောင်းမြန်မာရေးလှုပ်ရှားသူတွေကစွပ်စွဲလိုက်ပါတယ်။အင်ဒိုနီးရှားကုမ္ပဏီဟာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းလက်နက်ရောင်းချမှုတွေရှိခဲ့တဲ့အတွက်အင်ဒိုနီးရှားလူ့အခွင့်အရေးကော်မရှင်ထံတိုင်ကြားလိုက်ကြောင်းမြန်မာရေးလှုပ်ရှားမှုအဖွဲ့တွေကဒီကနေ့ပဲသတင်းထုတ်ပြန်ခဲ့ပါတယ်။မြန်မာစစ်တပ်အတွက်ရောင်းချခဲ့တဲ့ထဲမှာပစ္စတိုတနက်တွေ၊ချေမုံးရေးရိုင်ဖယ်တွေ၊ခရမ်းမီကြောက်တွေ၊တိုက်ခိုက်ရေးသုံးယင်းတွေနဲ့တခြားဖြစ်စည်းတွေပါဝင်နေလို့လည်းဖော်ပြထားပါတယ်။စစ်လက်နက်ထုတ်လုပ်သူတွေဟာအင်ဒိုနီးရှားနိုင်ငံဥပဒေနဲ့နိုင်ငံတကာဥပဒေကိုချိုးဖောက်ကမြန်မာနိုင်ငံကိုစစ်လက်နက်ပစ္စည်းတွေရောင်းချနေတယ်လို့လည်းချင်းလူအခွင့်အရေးအဖွဲ့ CHRO မြန်မာနိုင်ငံတာဝန်ခံမှုစီမံချက် MAP နဲ့အင်ဒိုနီးရှားရှေ့နေချုပ်ဟောင်မာဇူကီဒါရုစမန်တို့က Justice for Myanmar ရဲ့သုတေသနကိုအခြေခံပြီးတိုင်ကြားခဲ့တာပါ။တိုင်ကြားချက်နဲ့ပတ်သက်လို့မြန်မာစစ်ကောင်စီရဲ့အင်ဒိုနီးရှားတာဝန်ရှိသူတွေရဲ့တုံ့ပြန်ချက်ရဖို့ VOA ကကြိုးစားဆက်သွင်းနေပါတယ်။အင်ဒိုနီးရှားရှေ့နေချုပ်ဟောင်မာဇူကီဒါရုစမန်ကတော့ဒီကုမ္ပဏီ3ခုလုံးဟာနိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေဖြစ်တဲ့အတွက်ကြောင့်မလို့အင်ဒိုနီးရှားအစိုးရရဲ့ဓာတ်ရိုက်ထိန်းချုပ်မှုအောက်မှာရှိနေပြီးအစိုးရရဲ့ကြီးကြပ်ခွပ်ကွဲမှုနဲ့ခွင့်ပြုချက်တွေကိုရယူကြကြောင်းရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်ခဲ့တဲ့စစ်စင်ရေးနဲ့2021ခုနှစ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာကာကွယ်ပစ္စည်းတွေကိုရောင်းချဖို့အယောင်မြင့်တင်ခဲ့တာနဲ့ရောင်းချခဲ့တာတွေကိုတန်တရားဖြစ်ပေတွေ့ရတာဟာအင်ဒိုနီးရှားအစိုးရအနေနဲ့နိုင်ငံတကာလူ့အခွင့်အရေးဥပဒေနဲ့လူသားချင်းစာနာထောက်ထားမှုဥပဒေတွေကိုလိုက်နာဖို့ဆန္ဒရှိရလားဆိုတဲ့ပေါ်တန်တရားရှိကြောင်းနဲ့အင်ဒိုနီးရှားလူ့အခွင့်အရေးကော်မရှင်အနေနဲ့ဓာတ်တွေကိုစုံစမ်းစစ်ဆေးပိုင်ခွင့်ရှိပြီးလုံဆောင်မှုကိုလည်းတိုက်တွန်းကြောင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ရှင်
နိုင်ငံရေးအကျက်တဲတွေနဲ့လက်နက်ကိုင်ပြည်ပခါတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံမှာအကြိမ်ကြိမ်နေရဲ့စွန့်ခွာခဲ့ကြရသူတွေအပါအဝင် ပြည်တွင်းဒုက္ခသည်ကနှစ်တန်းနီးပါးရှိနေပါတယ်။သူတို့အတွက်စာနာမှုအကူအညီတွေအရေးတကြီးလိုအပ်နေပါတယ်လို့ကုလသမဂ္ဂကဒီကနေ့ပဲသတိပေးပြောဆိုလိုက်ပါတယ်။ပြည်ပခါတွေနဲ့မိုးတီထံရေကြီးမှုတွေကြောင့်နေရဆွန့်ခွာရသူတွေအရက်သားတွေချေထိခိုက်မှုအိုးအိမ်ပျက်စီးမှုတွေနဲ့ကြုံနေရပြီးတော့စာနာမှုအကူအညီလိုအပ်ချက်တွေပို့ပြီးတော့မှကြီးထွားလာနေတယ်လို့လည်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးမှူးရုံး UNOCHA ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်။နေရာတစ်တွေမှာပြောင်းရွှေ့ပြီးတော့နေထိုင်ကြရတဲ့ဒုက္ခသည်တွေဟာဖောက်ခွဲရေးပစ္စည်းတွေရဲ့အန္တရာယ်တွေနဲ့လည်းပို့ပြီးတော့မှရင်ဆိုင်လာနေကြရပါတယ်။နေပြည်တော်ကနေလွဲလို့ကြံဒေသအားလုံးမှာတော့မိုင်းဘုံကြောင့်တေချေတိခိုက်မှုတွေပိုတိုးလာတာကိုတွေ့ရတယ်လို့ပြောပါတယ်။2021ခုနှစ်ကအရက်သားဆိုးရွားကိုဖယ်ရှားပြီးတော့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတော့အိမ်နီးချင်းနိုင်ငံတွေကိုတိမ်းရှောင်နေရသူက6,000-3,000ကျော်ရှိနေတာပါ။ပြည်တွင်းဒုက္ခသည်စခန်းတွေကိုပိတ်ပြီးတော့နေရပြန်ခိုင်းနေတဲ့စစ်ကောင်စီကအစီအစဉ်ဟာလက်ရှိလုံခြုံရေးအခြေအနေအရအချိန်မတန်သေးသလိုဒုက္ခသည်တွေရဲ့ဆန္ဒမပါတာကြောင့်စာနာမှုအကူအညီပေးရေးအဖွဲ့အစည်းတွေဘက်ကစိုးရိမ်နေတယ်လို့လည်းထုတ်ပြန်ကြမှာဖော်ပြပါရယ်ရခိုင်ပြည်နယ်ကြောက်တော်မြို့မှာဆိုရင်လေဒုက္ခသည်အိမ်အောင်စု900အနက်မှာ100လောက်ကိုနေရပြန်မှုစီစဉ်ထားခိုင်းပြီးတော့ကြံတဲ့သူတွေဟာမိုးရသည့်အကုန်မှာနေရကိုပြန်ရမယ့်အခြေအနေနဲ့ရင်ဆိုင်နေရတယ်လို့လည်းပြောပါရယ်ရှင်
မြန်မာနိုင်ငံတဝန်းရှိမြို့နယ်ပေါင်း20မှာသကောင်စင်စမ်းသက်ကောက်ယူမှုတွေကိုစစ်ကောင်စီကစတင်နေပါပြီ။အောက်တိုဘာ1ရက်နေ့ကနေ15ရက်နေ့ထိသကောင်စင်ကောက်မဲ့အစီအစဉ်အတွက်မနေ့တုန်းကနေပြည်တော်မှာစစ်ကောင်စီလူဝင်မှုကြီးကြပ်ရေးဝန်ကြီးဦးမြင့်ကျိုင်ကကြေညာခဲ့တယ်လို့လည်းစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါဗျ။2025ခုနှစ်မှာရွေးကောက်ပွဲလုပ်ဖို့ရည်ရွယ်ထားတဲ့စစ်ကောင်စီကတနှစ်လိုမှာပြည်လုံးကျွတ်သကောင်စင်ကောက်ယူမှုအပြည့်အစုံကိုပြင်ဆင်နေတာလည်းဖြစ်ပါတယ်။နိုင်ငံပိုင်သတင်းတွေမှာတော့သကောင်စင်စမ်းသက်ကောက်ယူမှုကိုကရင်ပဲခူးနဲ့မန္တလေးတိုင်းဒေသကြီးတွေမှာစတင်ခဲ့တယ်လို့ဖော်ပြထားပြီးအဲ့ဒီနေရာတွေဟာလက်ရှိမှာတိုက်ပွဲတွေဖြစ်ပွားနေတဲ့နေရာတွေလည်းဖြစ်ပါတယ်။2024ပြည်လုံးကျွတ်သကောင်စင်ကောက်ယူမဲ့အစီအစဉ်မတိုင်ခင်စတင်လိုက်တဲ့ဒီစမ်းသက်မှုဟာအတိုက်ခံအင်အားစုတွေကိုစစ်ဆေးစောင့်ကြည့်ဖို့ရည်ရွယ်ချက်လေးပါနိုင်တယ်လို့ဝေဖန်သူတွေကပြောပါတယ်။သကောင်စင်ကောက်ယူရဲ့အစီအစဉ်မှာအာနာသိမ့်မှုကိုစန့်ကျင်ခဲ့တဲ့အကြမ်းမဖက်အာနာဖီဆန်ရေးလှုပ်ရှားမှုမှာပါဝင်ခဲ့တဲ့အစိုးရဝန်ထမ်းတွေဆရာဝန်တွေကျောင်းဆရာတွေကိုစစ်ဆေးစောင့်ကြည့်တာတွေလုပ်လာနိုင်တယ်လို့လည်းဝေဖန်သူတွေကခန့်မှန်းနေကြပါတယ်။အမေရိကန်အစိုးရကတော့စစ်ကောင်စီလက်ထက်မှာလုပ်တဲ့ဘယ်ရွေးကောက်ပွဲမဆိုအတုအယောင်သာဖြစ်နိုင်တယ်လို့ပြောထားပြီးဒီလုပ်ရက်တွေကြောင့်သွေးထက်တန်ရုံနဲ့ပြိပခါတွေပိုများလာနိုင်တယ်လို့လည်းသတိပေးထားပါတယ်။ရုရှားကတော့စစ်ကောင်စီရဲ့ရွေးကောက်ပွဲစီစဉ်ကိုထောက်ခံကြောင်းနဲ့ရုရှားရဲ့ရွေးကောက်ပွဲကော်မရှင်ကလည်းမြန်မာနိုင်ငံရွေးကောက်ပွဲကော်မရှင်နဲ့ရွေးကောက်ပွဲဆိုင်ရာပူးပေါင်းဆောင်ရွက်ရေးစာချုပ်လာကိုပြီးခဲ့တဲ့လကပဲလက်မှတ်ရေးထိုးထားခဲ့ပါတယ်ရှင်
။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ဟာအင်ချမ်းမြေလုပ်ငန်းအတွက်ဘန်နေအာမခံကုမ္ပဏီတွေနဲ့တခြားသူတွေအပေါ်မှာလိမ်လည်ခဲ့တယ်ဆိုပြီးနယူးယောက်တရားရုံးမှာသူ့ကိုတရားစွဲဆိုထားတဲ့အမှုကိုဒီကနေ့တနင်္လာနေ့မှာတွားရောက်ရင်ဆိုင်မဲ့အကြောင်းပြောပါတယ်။သူ့ပေါ်ဆွဲဆိုထားတဲ့အမှုတွေအတွက်အရင်တုန်းကလူကိုယ်တိုင်တွားရောက်ရင်ဆိုင်လေးမရှိပေမဲ့သူ့ရဲ့နာမည်နဲ့သူ့ရဲ့ဂုဏ်သိက္ခာအတွက်ရင်ဆိုင်သွားမယ်လို့သူ့ရဲ့လူမှုကွန်ရက်ဖြစ်တဲ့ Truth မှာမနေ့ညတုန်းကရေးသားခဲ့ပါတယ်။သူ့ပေါ်ဆွဲဆိုချက်တွေအလုံးဟာအတုအယောင်လိမ်လည်တဲ့ဆွဲချက်တွေသာဖြစ်ပြီးတော့တနင်္လာနေ့တရားရုံးမှာတွေ့ကြမယ်လို့သူကရေးသားထားပါတယ်ရှင်။ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာညရဲ့သတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ KIA ဌာနချုပ်အနီလိုက်စာမှာစစ်ကောင်စီတပ်ကလေကြောင်းကနေတောက်လျှောက်တိုက်ခိုက်နေတဲ့သတင်းကိုတင်ပြပေးကြပါမယ်။ဒီကနေ့မနက်ပိုင်းမှာတော့ KIA ဌာနချုပ်လိုက်စာအနီနန်းဆန်းရံဘက်မှာတိုက်ပွဲပြင်းထန်ခဲ့ပြီးတော့စစ်ကောင်စီဘက်ကလေကြောင်းကနေ၃ချိန်ထက်မနည်းတိုက်ခိုက်ခဲ့ပါတယ်။စနေနေ့တုန်းကလည်းမိုးမောက်မြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲမှာစစ်ကောင်စီတပ်ကအရာရှိတအူးအပါအဝင်၅ဦးကိုကချင်လက်နက်ကင်တပ် KIA ကဖမ်းဆီးခဲ့ပြီးတဲ့နောက်မှာအခုလိုတိုက်ပွဲတွေပြင်းထန်လာတာဖြစ်ပါတယ်။ကချင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေကိုကိုခင်မောင်စိုးမင်းကတင်ပြပေးထားပါတယ်။
ကချင်ပြည်နယ် KIA ဌာနချုပ်လိုင်းစာအနီးရှိနန်ဆန်းရံကျေးရွာဘက်မှာစစ်ကောင်စီတပ်နဲ့ KIA အကြပြီးခဲ့တဲ့ဇူလိုင်လဆန်းကစတင်ပြီးစစ်ရေးတင်းမာလာခဲ့ရာကဗမော်မြစ်ကြီးနားလမ်းတစ်လျှောက်မှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတာပါ။အထူးသဖြင့်ဗမော်မြစ်ကြီးနားကားလမ်းကဝိုင်းမော်မြို့နယ်ဂါယာရံတပတ်ကစူးနယ်နန်ဆန်းရံစတဲ့ကျေးရွာတွေနဲ့မိုးမောက်မြို့နယ်အတွင်းကမဒီးရံလက်ကြားရံနဲ့ခါလိုက်ရန်စတဲ့ကြီးဝါတကြောမှာတိုက်ပွဲတွေပြင်းထန်ခဲ့တာပါဒီကနေ့မနေ့မှာတော့နန်ဆန်းရန်ကြီးဝါတစ်ဖက်ကမ်းရှိလွိုင်းလန်းအောင်ဂျာဘက်တိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီတပ်ကလေကြောင်းကနေတိုက်ခိုက်တာတွေရှိခဲ့ကြောင်း KIA ပြန်ကြားရေးတာဝန်ခံပုံမှုကြီးနော်ဘူးက VOA ကိုပြောပါတယ
်ဒီနေ့အတွက်ကြည့်ပေါ့ဒီလိုင်းလုံးအောင်ဂျာဘက်မှာတိုက်ပွဲတွေရှိပါတယ်ဒီကွန်ဖစ်ပက်ကနဲ့လည်းလင်းနေချင်းနဲ့ပြတဲ့ကျွန်တော်တို့ပက်ကနဲ့လည်းလင်းနေချင်းနဲ့ပြတဲ့ရှိပါတယ်။ မိလေလောက်ဆိုရင်တော့လေလုံအောင်ချပဝန်ကျင်ဘက်မှာစစ်ကောင်စစ်ဘက်ကနဲ့လေကြောင်းနဲ့လာပြီးမှပုံချဲတဲ့အခြေအနေတွေရှိပါတယ်ခင်ဗျ။တုံးကျင်လောက်လာတယ်လို့တော့အတင်းပြတ်ပါတယ်
။ဒါအပြင်အခြေအနေအသေးစိတ်ကိုတော့မသိရသေးကြောင်းလဲသူကပြောပါတယ်။ဒီကနေ့တိုက်ပွဲဟာပြီးခဲ့တဲ့စနေနေ့ကမိုးမောက်မြို့နယ်နန်လန်းရွာနဲ့ဥထန်းလန်ရွာအကြားရှိတိုက်ပွဲဖြစ်ပွားပြီးစစ်ကောင်စီတပ်ကအရာရှိအပါအဝင်တပ်သားတချို့အဖမ်းဆီးခံရပြီးနောက်ပြင်းထန်လာတာဖြစ်ပါတယ်။စနေနေ့ကအာလောပွန်အနီးရှန်ထုံးပွန်တပ်စခန်းကစစ်ကောင်စီတပ်သားတွေဟာနွမ်လန်းတပ်စခန်းကိုရိတ်ခါလာယူစဉ် KIA ကကြားဖြတ်တိုက်ခိုက်ခဲ့ကြောင်းနဲ့စစ်ကောင်စီတပ်သားတချို့ဖမ်းဆီးခံခဲ့ရတာရှိကြောင်းမိုးမောက်ဒေသခံတဦးကပြောပါတယ်
။အလောက်ကအောက်ဒီချောင်းတုံးတွင်းပေါ်တော့ဟဲ့တောင်ကအဲဒီမိလန်တိုင်းမှာဟိုရခာအယူလာပါအဲ့ဒါကိုဒီအဲ့ဒီတောင်ရှင်မှာဆောင်းတဲ့အရင်နဲ့ပြေလို့အမှတက်တက်ဖြစ်တာပေါ့။အဲအဲ့ဒါဘယ်သူကဆင်းခဲ့တာတော့ဆင်းသွားရောက်ဆင်းခဲ့တယ်လို့ပြောတယ်။အဲ့ဒါဒီမိလန်ဟိုတိုင်းချင်းမှာတော့ရှိရတော့ရောက်ခဲ့တယ်ခဏရောက်တော့တို့လက်ထက်ရောက်သွားပြီ။တေလာရှင်သားတော့ကျွန်တော်တို့လည်းမသိဘူးဒါပေမဲ့ဟိုဘက်မှာကျန်ထားတာခဏရောက်ခဏရောက်ချင်းမှာပူကြီးပါတယ်တာ
ဒီသတင်းကိုဗိုလ်မှူးကြီးနော်ဘူးကလည်းဟုတ်မှန်ကြောင်းအတည်ပြုပြောဆိုပြီးစစ်ကောင်စီတပ်သားတချို့ဖမ်းဆီးခံရပြီးတဲ့နောက်ဒဏ်ရာနဲ့သေဆုံးသူတဦးရှိကြောင်းလည်းပြောပါတယ
်တော့ဘုံမြန်နဲ့နွယ်လန်းချာကကျူထန်ရဆိုတဲ့ယွာနာမှာတက်ပွဲဖြစ်တယ်တဲ့ဆိုတော့အဲ့မှာတချို့တရားတော့အဲ့မှာကြားသွားတယ်တချို့စစ်သားတွေကိုတော့အချင်းဖမ်းမိတယ်ဆိုတဲ့သတင်းတွေကြားပါတယ်ဒါပေမဲ့အချင်းဖမ်းမိတာကတော့ဒဏ်ရာရပြီးမှထွက်ပြေးလို့မရတဲ့အချိန်နဲ့ဒီမှာဖမ်းရတဲ့သဘောမျိုးရှိပါတယ်အားလုံးကတော့၅ယောက်ဖမ်းမိတယ်လို့ပြောပါတယ်ဆိုတော့အဲ့ဒီ၅ယောက်ထဲက၁ယောက်ကတော့အဲ့ဒီဖမ်းမိတဲ့မသားအဲ့ဒီအချိန်မှာပြန်မမပြေးသွားတယ်ဆိုတဲ့သတင်းနဲ့ပြန်ပို့လာတာရှိပါတယ်ခင်ဗျာဒါကနောက်ဆုံးကတော့အဲ့ဒီဖမ်းမိတဲ့အဖွဲ့ကြီးကတော့ဘယ်လိုချိန်နေရှိတယ်ဆိုတာတော့တို့တို့ကတော့အမြင်သေးပါဘူ
းဖမ်းဆီးမိခဲ့တဲ့သူတွေကိုတော့ဂျနီဘာသဘောတူစာချုပ်နဲ့အညီဆက်ဆံသွားမှာဖြစ်ကြောင်းလည်းသူကပြောပါတယ်ဒေတာရင်းသတင်းမီဒီယာတွေမှာတော့စစ်ကောင်စီတပ်သားတွေကို KIA နဲ့အတူရခိုင်တပ်တော် AA ပူးပေါင်းပြီးဂျားဖြတ်တိုက်ခိုက်ခဲ့တာဖြစ်ကြောင်းရေးသားကြပါတယ်နန်ဆိုင်ရန်ရွာဘက်မှာတိုက်ပွဲတွေပြင်းထန်နေချိန်ဒီကနေ့မနေ့9နာရီလောက်မှာတော့ပါကံမြို့နယ်တနိုင်အသွာလီရိုလမ်းမကြီးပေါ်ကရှဒူဇွတ်ရွာအနီးမှာ KIA နဲ့ပြည်သူစစ်တပ်ဖွဲ့အကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဗိုလ်မှူးကြီးနော်ဘူးကတော့ KIA ကာကင်စခန်းတစ်ခုကိုပြည်သူစစ်တပ်ဖွဲ့ကသိမ်းယူတာဖြစ်ကြောင်းပြောပါတယ်
။ KIA တိုက်ရင်စစ်လေလက်အောက်ခံနေပေါ့ရှစ်ကာကင်တစ်ခုကိုပြည်သူစစ်ကပြည်သူစစ်မင်းစနာအဖွဲ့နေအဖွဲ့ဒီလာပြီးမှအတင်းလေဆိုတဲ့တရင်ကတော့ရပါတယ်။ဒါပေမဲ့ဟိုအချိန်နေသေးစကိုတော့မရသေးပါဘူး။တ
ိမ့်ပိုက်ခံရတဲ့စကန်းဟာရှက်ဒူဇွတ်ရွာနဲ့ငားမိုင်အကွာမှာရှိတာဖြစ်ပါတယ်။ဒီကနေ့မနေ့ပိုင်းမှာတီယန်ဇွတ်နဲ့တန်ဖဲရွာအနီးမြစ်စုံဒေသမှာစစ်ကောင်စီတပ်ကလှုပ်ရှားမှုတွေရှိနေပြီးဒါဟာစွမ်ပရန်ဘုံမြို့နယ်အတွင်းစစ်ရေးတင်းမာလာမဲ့အခြေအနေဖြစ်ကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။စက်တင်ဘာ20ရက်နေ့ကစွမ်ပရာဘုံမြို့နယ်ပူတာအိုမြကြီးနာကာလန်းရှိဒရူခကျေးရွာကစစ်ကောင်စီတပ်စခန်းကို KIA ကသိမ်းယူခဲ့တာပါဒါကိုစစ်ကောင်စီတပ်ကပြန်လည်ထိုးစစ်ဆင်မဲ့အခြေအနေဖြစ်သုံးသပ်တာလည်းဖြစ်ပါတယ်ကချင်ပြည်နယ်အတွင်းအခြားစည်ရေးတင်းမာတဲ့ဒေသတွေကတော့ဖားကန်မြို့ပတ်ဝန်းကျင်ဒေသပဲဖြစ်ပါတယ်ဒီရပိုင်းမှာ KIA ကစစ်ကောင်စီတပ်စခန်းနဲ့ရဲစခန်းတချို့ကိုဝန်ရောက်တိုက်ခိုက်ခဲ့တာရှိသလိုစစ်ကောင်စီတပ်ကလည်းလက်နက်ကြီးနဲ့ပြန်လည်ပစ်ခတ်တာတွေရှိခဲ့ပါတယ်ခင်ဗျာ
ကချင်ဘက်ကစစ်ရေးအခြေအနေကိုကိုခင်မောင်စိုးမင်းကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မန္တလေးတိုင်းအလဲပိုင်းတိုင်းစစ်ဌာနချုပ်အနီမှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲတဲ့တဲ့တင်ကိုတင်ပြပေးကြပါတယ်မန္တလေးနန်းတော်ရဲ့တောင်ဘက်စိတ်တရမဟီရက်ွက်ထဲကိုဒီကနေ့တနင်္လာနေ့မနက်အစောပိုင်းမှာလက်နက်ကြီးကြီးစံကြားရောက်ပောက်ကွဲခဲ့ပါတယ်ဒါကြောင့်မို့လို့အလဲပိုင်းတိုင်းစစ်ဌာနချုပ်ရှိရာမန္တလေးနန်းတော်ရဲ့ပတ်ဝန်းကျင်မြို့နယ်တွေမှာစစ်ကောင်စီတပ်တွေကိုလုံခြုံရေးတင်းတင်းကြပ်ကြပ်ချထားပါတယ်ဒီကြောင့်တရင်ပေးဖို့ချက်ကိုကိုဝင်းခမ်းမောင်ပြောပြပေးပါမယ်ရှင်
မန္တလေးတိုင်းချိုင်းတာဇံမြို့နယ်စိတ်တရမဟီရက်ွက်ထဲကိုအော်တိုဝါ၂ရက်မနက်၄နာရီလောက်မှာလက်နက်ကြီးကြီးစံကြားရောက်ပောက်ကွဲခဲ့တာကြောင့်နှစ်ထပ်နေတလုံးပျက်စီးသွားပြီးပတ်ဝန်းကျင်ကအိမ်ချို့လည်းဘုံစားထိမှန်ခဲ့ပါတယ်လူထိခိုက်တာရှိမရှိကိုတော့လက်တလုံးမှမသိရသေးပါဘူးမန္တလေးနန်းတော်အနီးဝန်းကျင်မှာနေထိုင်တဲ့ဒေသခံတို့ကအခုလိုပြောပါတယ်
လူ
လူကိုဘယ်ကနေဘယ်လိုမှမမတည်သေးဘူးဆိုရဲဟာမျိုးပေါ့သူတို့သူတို့ရဲ့အတိုင်းကြာသူတို့ဖြစ်တာတော့ဖြစ်ပြီပေါ့နော်ဒါဒီနန်းနဲ့ပလန်းပေါ်မှာဟောဖြစ်တယ်ဒါနဲ့သူ့ရဲ့အရှိမပြည်ပင်ရောဆိုရဲဘာလဲပေါ့ဗျာအဲ့တော့ဆက်ပြီးပြည်ပင်ရောလုပ်ကြလားနန်းနဲ့လုပ်ကြလားနန်းနဲ့လုပ်ပြည်ပင်ရောလုပ်တော့ချော်ကြလားလားဘယ်လိုလဲဘာလို့လည်းနောက်ကဒါဟာကျော့တိုက်လို့နေပြတယ်လားဘူးဒုံးနေချလာလားအမှုကနေပေါက်ကြလားဘာမှမသိနေကြမပြေဘူးသိကြမသိဘူးပေါ့နော်
ဒီကိစ္စနဲ့ပတ်သက်ပြီးဘယ်အဖွဲ့အစည်းကလှုံ့ဆော်ခဲ့တယ်ဆိုတာကိုစစ်ကောင်စီရောပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပါတင်းထုတ်ပြန်ထားတာမရှိသေးပါဘူး။ဒါပေမဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့မန္တလေးခရိုင်တရင်3ရဲ့တရင်မှုဘိုးနက်ခတ်ကတော့ပောက်ကွဲမှုဖြစ်ခဲ့တာမှန်ကန်ကြောင်း VOA ကိုပြောပါတယ်။ဒါပေမဲ့သူ့အနေနဲ့ဘယ်အဖွဲ့အစည်းကလှုံ့ဆော်ခဲ့တယ်ဆိုတာလက်တလော့စီရေးအခြေအနေအရပြောလို့မရနိုင်ကြောင်းဆိုပါတယ်
။ဟိုလက်နက်ကြီးကြတဲ့ကိစ္စတော့ဟုတ်ပါတယ်ဗျ။ဒါပေမဲ့စီရေးဒီဝက်ချက်ဖြစ်တဲ့အတွက်ကြောင့်မလို့ထုတ်ပြောလို့တော့မရပါဘူး။ဒါပေမဲ့လည်းအဲကျွန်တော်တို့ဘက်ကတော့ချိန်ကြီးပေါ့နော်ဖြစ်စဉ်လုံနိုင်လို့ကြအောင်ပေါ့ကျွန်တော်တို့ဘက်ကအဲတော်လိုင်းရေဘော်တွေကတော့ပြင်ဆင်ထားတဲ့အခြေအနေမှာရှိပါတယ်ဟုတ်ကဲ့
မြို့ပြစစ်ပွဲတွေမြို့ပြတိုက်ပွဲတေးလေးတွေမကြာခဏဆိုလို့ဖြစ်လာနိုင်တဲ့အခြေအနေမျိုးတွေရှိလာနိုင်တယ်လို့လက်နက်ကိုင်အဖွဲ့ချုပ်ကလည်းမကြာသေးခင်ကထုတ်ပေါ်ပြောဆိုထားတာတွေရှိပါတယ်မန္တလေးတိုင်းတွေကပြည်သူ့ကာကွယ်ရေးတပ်မတော်ရဲ့တိုင်ရင်3တိုင်ရင်5နဲ့တိုင်ရင်6တို့ပေါင်းပြီးရွှေပြည်စိုးစစ်စင်ရေးရဲ့ဖွင့်ပွဲကိုဒီကနေ့တနင်္လာနေ့နေ့လယ်7နာရီမှာပြုလုပ်ခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးစစ်ကောင်စီရဲ့လူမှုကွန်ရက်စာမျက်နှာတွေကတည်ထားကြောင်းဖော်ပြခဲ့တာပါ။မန္တလေးနန်းတော်နဲ့အနီးဝန်းကျင်မှာအခုလိုကြီးကြီးမားမားပေါက်ကွဲမှုဖြစ်ခဲ့တာကြောင့်စစ်ကောင်စီကအရက်ဝစ်လုံခြုံရေးအရာကိုတိုးမြှင့်ထားတယ်လို့ဒေသခံတချို့ကပြောပါတယ်
။မန္တလေးဘက်မှာလက်နက်ကြီးကြီးကြားရောက်ပေါက်ကွဲတဲ့အခြေအနေသတင်းကိုကိုဝင်းခမ်းမောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ချင်းပြည်နယ်ပလဝဘက်ကဒီစစ်ဘေးဒုက္ခသည်စခန်းနေတဲ့ကအခြေအနေတွေကိုလည်းတင်ပြပေးကြပါရစေ။ချင်းပြည်နယ်ပလဝမြို့နယ်ကစစ်ဘေးဒုက္ခသည်စခန်းနေမှာစားနပ်ရိက္ခာထောက်ပံ့မှုတွေပုံမှန်မရတဲ့အတွက်စားဝတ်နေရေးအတော်လေးကိုအခက်ကြုံနေရတယ်လို့ဒုက္ခသည်တွေကပြောပါရစေ။ပလဝမြို့နယ်ကစစ်ဘေးဒုက္ခသည်တွေအတွက်တခုတည်းသော WFP ရဲ့စားနပ်ရိက္ခာထောက်ပံ့မှုကိုလည်းစစ်ကောင်စီဘက်ကထိန်းချုပ်ထားတယ်လို့စစ်ဘေးဒုက္ခသည်တွေကပြောပါရစေ။ရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုကိုစံကျော်ကပြောပြပေးပါမယ်ရှင်။
ချင်းပြည်နယ်ပလောဝမြို့နယ်အတွင်းကစစ်ဘေးဒုက္ခသည်စခန်းတွေမှာကြံနေသေးတဲ့စစ်ဘေးဒုက္ခသည်တွေကိုကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကလစဉ်ဆန်တဲ့ရိက္ခာတချို့ထောက်ပံ့နေပေမဲ့ပြီးခဲ့တဲ့လအတွက်စားနပ်ရိက္ခာမရသေးတာကြောင့်စားဝတ်နေရေးအခက်ကြုံနေရတယ်လို့စစ်ဘေးဒုက္ခသည်တူကပြောပါတယ်
။အဲမျိုးရဲကြော်သွားပြီဆိုလို့ရှိရင်ဒီမှာစစ်ဘေးရှောင်မှာနေတဲ့ကျွန်တော်တို့အပေါင်းစစ်ဘေးရှောင်ကစ်သူတွေကရိက္ခာတွေမလုံလောက်ဖြစ်တာတော့အမှန်ပါပဲဗျာ။အခက်အခဲတွေအများကြီးရောက်နေကြပြီ။စားတာကတော့ဗျာဒီမှာကုန်စည်နှုန်းကလည်းအလွန်နဲ့တက်နေတာနဲ့ခဲခဲတော့အများကြီးတုံ့ပြန်နေရတယ်အရင်ဆိုင်နေရတာပေါ့ဗျာဒီမှာနေစားငှားလိုက်ရတာတော့ဟောချီပြီးငှားပြီးစားရတာတော့ခဲခဲတွေတုံ့နေရပါတယ်ဗျာ
လက်ရှိအချိန်ထိနေရမပြန်ပဲကြံနေသေးတဲ့ပလောဝမြို့နယ်ကစစ်ဘေးဒုက္ခသည်စခန်းတွေမှာ WFP အဖွဲ့တစ်ခုတည်းကသာစားနေရိတ်ကထောက်ပံ့နေတာပါဒါပေမဲ့လည်း WFP ရဲ့ထောက်ပံ့မှုတွေကိုစစ်ကောင်စီတပ်ကထိန်းချုပ်ထားတာကြောင့်စားနေရိတ်ခါတွေပုံမှန်မရရှိတာဖြစ်တယ်လို့လည်းစစ်ဘေးဒုက္ခသည်တူကပြောပါတယ်
ခက်ခဲတကူကကျွန်တော်တို့မျက်မြင်ကိုတွေ့လာတိုင်းလို့IWF စာနာရိတ်ခအယုံမှာအရိတ်ခထုတ်တဲ့နေ့ကြရင်အဲစစ်ကောင်စီကဘိုကြီးအဆင့်တွေလုံချင်းရဲ့အကန့်အကျက်တွေနဲ့အဲသူတို့ဆံဝေပေးတဲ့အရိတ်ခဝေပေးတဲ့အကြီးအကဲနားမှာနေတိုင်းလို့တွေ့နေရတယ်သူတို့ဒီနေ့ပေးဆိုမှပေးရတယ်မပေးနေဆိုရင်ဒီတန်းတရေထင်းမှာတော့မှမပေးနေဆိုတာနဲ့တခါလေးရဲ့ပြည်လိုက်ရတာရှိတယ်ပြီးရင်အခုလဲပြောပါတယ်အဲ့မှာရိခာယုံတာဝန်ခံအကြီးကသူတို့ကပြေးခိုင်းနေနေပြေးမှာပဲငါတို့လဲကိုချင်းစာပါတယ်ငါတို့လဲပြေးရှင်ပါတယ်ဒါပေမဲ့ငါတို့ပြေးလို့မရဘူးစစ်ကောင်စီကအကြီးအကဲတွေကဟန်ထားတာလို့အဲ့လိုမျိုးပြောတာပေါ့ဗျာအဲ့လိုမျိုးမဟန်မတားပြင်းနဲ့လာကုန်ရင်ချက်ချင်းနေပြီးပြေးစီချင်တာပေါ့ဗျာစာဝတ်နေဒုက္ခတွေအများကြီးကြုံနေရလို့
ပလောဝမြို့နယ်ကစစ်ဘေးဒုက္ခသည်စခန်းတွေမှာစားဝတ်နေရေးတစ်ခုတည်းသာခက်ခဲနေတာမျိုးမဟုတ်ပဲကျန်းမာရေးအခက်အခဲတွေလည်းရှိနေတယ်လို့စစ်ဘေးဒုက္ခသည်အမျိုးသမီးတူကပြောပါတယ
်အခုရှုပ်ကေကဖျက်ခဲ့တင်တာပဲတေးဝယ်ရှောရုံးပြတ်ဖျက်ခဲ့တက်ခဲ့တေးငါဖျက်ဦးရောငါဖျက်တေးဖျက်ခဲ့တေးစေဦးစေကတိလာရဲစားဖို့ခါခေဖြစ်တယ်လေခါခေဘာဘာရောခါ
စစ်ဘေးဒုက္ခသည်တွေအနေနဲ့စခန်းအတွင်းမှာအနေဆင်းရဲအစားဆင်းရဲနဲ့နေထိုင်ရတာ၄နှစ်နီးပါးအထိရှိနေတာဖြစ်ပြီးလုံခြုံမှုရှိတယ်ဆိုရင်နေရက်ပြန်ပို့ပေးစီခြင်းတယ်လို့စစ်ဘေးဒုက္ခသည်တူကပြောပါတယ်
တလာကုန်ရင်တလာပုံမှန်လေးထုတ်ပေးစီခြင်းတာပေါ့ဗျာမဟုတ်လို့ရှိရင်ယူပါလေကျွန်တော်တို့တောင်းဆိုတယ်လို့ပေါ့ယူပါကိုလည်းနည်းနည်းဆက်ဆက်ပို့ပေးစီခြင်းလေကြာအဲ့မှာအဲ့ယူနာနေမှာမိုင်းလေးမိုင်းလေးပါလေရှင်းပြပြီးမှလည်းနဲ့ခေးရင်ပုံစံမိုင်းစားတွေရှင်းနေခဲ့တဲ့ဟာကိုစစ်ဘေးဒုက္ခ ရှင်းလင်းပြီးမှနေဆုံးရွာကိုပြန်ပြီးတာဝန်ယူမှုတာဝန်ခွင့်မှုပြေဝါနဲ့ပြန်လွှဲစီရင်တော့ပေါ့ဗ
ျလက်ရှိအချိန်ဒီပလောဝမြို့ပေါ်မှာစစ်ဘေးဒုက္ခသည်စခန်း၅ခုအထိကျန်ရှိနေသေးပြီးစစ်ဘေးဒုက္ခသည်6000ကျော်အထိရှိနေသေးတာပါသူတို့မူလနေထိုင်ခဲ့တဲ့ကျေးရွာအနီးမှာစစ်ကောင်စီတပ်တွေတက်ဆွဲထားသလိုမရှင်းလင်းရသေးတဲ့စစ်ကြံလက်နက်တွေမြေမြုပ်မိုင်းတွေနဲ့ဘယ်အချိန်ပြန်ဖြစ်လာမလဲမသိသေးတဲ့တိုက်ပွဲတွေကြောင့်စစ်ဘေးဒုက္ခသည်တွေအနေနဲ့အခုချိန်ထိနေရပ်ပြန်ဖို့ခက်ခဲနေကြတာလည်းဖြစ်ပါတယ်ခင်ဗျာ
ဒါကတော့ချင်းပြည်နယ်ပလတ်ဝဘက်ကစစ်ဘေးဒုက္ခသည်တွေရဲ့အခြေအနေကိုကိုစံကျော်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္လာညအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုဆက်ပြီးတော့ VOA ရဲ့တမင်းနစ်တာအင်္ဂလိပ်စာအစီအစဉ်မှာ American English ကပြောမှာသုံးနှုန်းနဲ့ခန်းစားချက်ပြစကားလုံးတွေကိုတင်ပြပေးနေတဲ့အစီအစဉ်မှာတော့ Sticker Shock ဆိုတဲ့အသုံးနှုန်းကိုရှင်းပြထားတာရှုစားနားဆင်ပါရှင
်မင်္ဂလာပါရှင်တမင်းနစ်တာအင်္ဂလိပ်စာအစီအစဉ်အကျိုးဆိုပါတယ် Sticker ဆိုတာကပ်ခွန်ဆရက်ပါsticker တွေကိုကုန်ပစ္စည်းဈေးနှုန်းကပ်ဖို့အတွက်လည်းအသုံးပြုနိုင်ပါတယ် sticker shock ဆိုတာဘာဆိုလိုတာပါလဲ
So Jan, have you gotten that new bicycle yet?
Well, I went to the bike store, but I left with some serious sticker shock.
I just had sticker shock too in my favorite sticker store. Since when does a book of stickers cost $20? Crazy.
ကုန်ပစ္စည်းတစ်ခုရဲ့ဈေးနှုန်းကြည့်ပြီးတော့စီမံလုံးတွေအတွက်အံ့ဩတကြီးဖြစ်သွားတာကို sticker shock လို့ပြောပါရစေ။ Google လိုမျိုးငွေကြေးဖောင်းပွားမှုနှုန်းနဲ့ဆိုရင်တော့ sticker shock ဖြစ်ကြမှာမလွဲမသွေပါပဲရှင
်။ VOA ရဲ့10မိနစ်တာအင်္ဂလိပ်စာအစီအစဉ်မှာ sticker shock ဆိုတဲ့အသုံးအနှုန်းကိုရှင်းပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီအစီအစဉ်တွေကို VOA ရဲ့အင်္ဂလိပ်စာစာမျက်နှာမှာလေ့လာနိုင်ပါတယ်။အခုဆက်ပြီးတော့သတင်းပေးပို့ချက်တစ်ခုကိုဆက်ပြီးတော့တင်ဆက်ပေးကြပါမယ်။မလေးရှားနိုင်ငံမလက္ကာမြို့မှာတရားမဝင်နေထိုင်တဲ့နိုင်ငံသားတွေအများအပြားကိုအာဏာပိုင်တွေဖမ်းဆီးတဲ့အခါမှာတော့မြန်မာနိုင်ငံသားကတရားကြောပါဝင်ခဲ့တယ်လို့မလေးရှားလူဝင်မှုကြီးကြပ်ရေးဌာနကသတင်းထုတ်ပြန်ပါတယ်။ဒီလိုမျိုးဖမ်းဆီးခံထားရတဲ့မြန်မာနိုင်ငံသားတွေထဲမှာသူတို့ကိုနေရက်ကိုပြန်ပို့ပေးမယ်ဆိုရင်စစ်ကောင်စီဘက်ကအရေးယူခံရနိုင်မဲ့သူတွေပါဝင်လာကြောင်းစိုးရိမ်မှုတွေလည်းရှိနေပါတယ်။အပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ
်။မလေးရှားနိုင်ငံမှာတနိုင်ငံလုံးအနှံ့မြို့လေကောင်လူစီကားရနေရာတွေမှာတရားမဝင်အလုပ်လုပ်နေတဲ့နိုင်ငံသားတွေစာရွက်စာတမ်းအထောက်အထားမပြည့်စုံတဲ့နိုင်ငံသားတွေကိုဖမ်းဆီးနေရမှာတော့မလက္ကာမြို့မှာမြန်မာတွေအပါအဝင်နိုင်ငံသား200နီးပါးအောက်တိုဘာလ1ရက်နေ့ကဖမ်းဆီးခံရကြောင်းမလေးရှားနိုင်ငံကနိုင်ငံရေးတက်ကြွလှုပ်ရှားသူဦးစိုးထက်သိန်းကပြောပါတယ
်မလက္ကာကျွန်တော်တို့မြို့နယ်မှာဖြစ်တာပေါ့နော်မလက္ကာကျွန်းပေါ်ပေါ့နော်အဲ့ဒီမှာဖြစ်တာပါအမကြီး
ဟုတ်က
ဲ့ကျွန်တော်ဒီဟိုစားပေါ့အော်တိုမာကတည့်ရနေမှာဖြစ်အခုဒီခါဖြစ်တယ်မှာဆိုရင်တော့ဒီမလကာမှာဖမ်းတဲ့ဖြစ်တယ်ဆိုရင်တော့အဲစိတ်နေရာလူကပေါသွားတယ်အဲဘာဖြစ်လို့တော့ဆိုတော့ကျွန်တော်မြန်မာနေရင်ကိုအရောက်အမြန်မာ102ယောက်ပေါ့နော်မြန်မာ102ယောက်ပါတယ်ပြီးတော့ဟိုဘင်္ဂလားဒေ့ရှ်က68ယောက်ပါတယ်ဒီဘက်ကျွန်တော်လဝိုင်းထဲမှာဒီဟိုစားပေါ့သူတို့ဖြစ်စဉ်ဒီရဲ့အနေနဲ့ပေါ့နော်မလေးရှားနိုင်ငံလုံးအတိုင်းတောင်နေရာဖြစ်စိတ်ဖမ်းနေရပါပါ
မလကာမြို့ရဲ့စီးပွားရေးလုပ်ငန်းတွေလုပ်ကင်နေတဲ့နေရာတွေဆိုင်ငန်းတွေကိုဝင်ရောက်စစ်ဆေးဖမ်းဆီးခဲ့ရမှာမြန်မာနိုင်ငံသား102ဦးဘင်္ဂလားဒေ့ရှ်နိုင်ငံသား68ဦးအင်ဒိုနီးရှားနိုင်ငံသား9ဦးနီပေါနိုင်ငံသား18ဦးနဲ့ပါကစ္စတန်နိုင်ငံသား3ဦးပါဝင်တဲ့နိုင်ငံသား199ဦးကိုစစ်ဆေးဖမ်းဆီးခဲ့တယ်ဆိုပြီးမလကာမြို့လူဝင်မှုကြီးကြပ်ရေးဌာနကလည်းသတင်းထုတ်ပြန်ခဲ့ပါတယ်အခုလိုမျိုးစစ်ဆင်ရေးလုပ်ပြီးဖမ်းဆီးတဲ့အခါတိုင်းမှာမြန်မာနိုင်ငံကနေရက်စွန့်ခွာထွက်ပြေးလာသူတွေနိုင်ငံရေးနဲ့တနည်းတစ်ဖုံပတ်သက်ဆက်နွယ်သူတွေနေရက်ပြန်ဖို့အခက်အခဲရှိသူတွေပါပါဝင်လာကြောင်း UNHCR ကကူညီပေးတာတွေလုပ်ပေးဖို့တိုက်တွန်းကျင်တယ်ဆိုပြီးဦးစိုးထက်သိန်းကပြောပါတယ
်မြန်မာနိုင်ငံကနေရက်စွန့်ခွာပြီးတော့ထွက်ပြေးလာတဲ့စစ်သွေးတောင်ဒုက္ခတွေတွေနဲ့အဲနိုင်ငံရေးကိစ္စတွေကြောင့်ပြောလို့တင်းချောင်လာတဲ့လူတွေလည်းအများကြီးအဲ့ထဲမှာပါဝင်နေတယ်ဥသာဘာမလုပ်မရလို့ဖတ်ပြီးလာရတယ်ဒီထဲထဲမှာဟိုသွားကြည့်လဲပြန်လို့မရပါနဲ့ပြောအောင်ဆိုရင်တောင်းတင်းတွေရှိတယ်ပေါ့တော့ဒီအတွက်ကိုကျွန်တော်တို့ပြောအောင်ဆိုရင်ဟိုဒါတွေကိုတနည်းတစ်ဖုံကိုကြီးကောင်းဥသာဘာတော့ဆောင်ရွက်ပေးဖို့အတွက်ယူရမှာလဲကျွန်တော်တို့တိုက်တွန်းနေပါတယ
်မလေးရှားကလူမှုကူညီရေးအဖွဲ့တွေကတော့အခုလိုမျိုးအဖမ်းဆီးတွေရှိတဲ့အခါတိုင်းတိုက်ပေါ်ကနေခုံချထွက်ပြေးကြတာမတော်တဆပြုတ်ကြတာတွေကြောင့်လူထိခိုက်သေးဆုံးမှုတွေပါရှိခဲ့ကြောင်းကိုလည်းပြောပြပါရယ်မကြသေးခင်လတွေတုန်းကတော့လှေကားပေါ်ကနေပြုတ်ကြပြီးမြန်မာအမျိုးသမီးငယ်တအူသေဆုံးမှုတွေရှိခဲ့ကြောင်းကိုလည်းပြောပါရယ် ဒီလိုပဲအစုလိုက်အပြုံလိုက်မကြာခဏဖမ်းဆီးနေတာတွေရှိနေပြီးဒီထဲမှာဆိုင်ငန်းတွေမှာဈေးရောက်နေသူတွေလမ်းသွားလမ်းလာတွေတိုက်ခန်းတွေမှာနေထိုင်နေသူတွေပါဖမ်းဆီးခံရတာဖြစ်ပါတယ်မလေးရှားနိုင်ငံမှာအလုံးလုံးခွင့်ပါမစ်ရှိမှအလုံးလုံးလို့ရတာဖြစ်ပြီးအများစုကတော့မြန်မာနေဆက်ထိုင်းနေဆက်ကိုဖျက်ပြီးမလေးရှားနိုင်ငံထဲကိုခိုးဝင်လာကြသူတွေလည်းရှိနေပါတယ်အော်တိုဘာလ၁ရက်နေ့အော်ပရာစီစစ်စင်ရေးလုပ်ပြီးအဖမ်းဆီးတွေလုပ်ခဲ့ရမှာတော့မလေးရှားအာဏာပိုင်အဖွဲ့တွေစုပေါင်းပြီးလူခုရဲ50လောက်နဲ့ပိတ်ဆို့ဖမ်းဆီးခဲ့တာဖြစ်ကြောင်းမလက္ကာမြို့လူဝင်မှုကြီးကြပ်ရေးဌာနကလည်းသတင်းထုတ်ပြန်ခဲ့ပါတယ်ရှင်
မလေးရှားမှာမြန်မာတရားကြောအဖမ်းခံရတဲ့သတင်းကိုမအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ယူဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနားဆင်ရဖို့ရှိပါတယ်ရှင်
။ VOA American အသံရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးဆက်စပ်ရယူပါခင်ဗျာ။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့2023ခုနှစ်အောက်တိုဘာလ2ရက်တနင်္လာညချမ်းအသံလွှင့်အစီအစဉ်ဒီကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ည10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်ဒီကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့တွေ့ဆုံမေးမြန်းခန်းကိုတင်ဆက်ပေးကြပါမယ်။စစ်မှတ်ပဋိပက္ခတွေနိုင်ငံရေးပဋိပက္ခတွေနဲ့ကြုံတွေ့နေရတဲ့မြန်မာနိုင်ငံကိုယူကရိန်းနဲ့အာဖဂန်နစ္စတန်အရေးလိုပဲနိုင်ငံတကာကအာရုံစိုက်ဖို့လိုအပ်တယ်လို့ HRW လူခွေစောင့်ကြည့်လေ့လာရေးအဖွဲ့အာရှဒေသလက်ထောက်ညွှန်ကြားရေးမှူး Phil Robinson ကပြောလိုက်ပါတယ်။နိုင်ငံတကာတန်ခတ်ပိတ်ဆို့မှုတွေနဲ့မြန်မာစစ်ကောင်စီပေါ်မှာဖိအားပေးဖို့လိုအပ်တယ်လို့လူခွေချိုးဖောက်နေတဲ့သူတွေအနေနဲ့တာဝန်ယူမှုတာဝန်ခံမှုရှိဖို့လဲလိုတယ်လို့သူကပြောပါတယ်။ Phil Robinson ကိုမဲဤတန်စင်က Washington VOA Studio မှာတွေ့ဆုံမေးမြန်းထားပါတယ
်။ Good morning Phil, thanks for coming to
မင်္ဂလာနေခင်ဗျာ Phil.ဝါရှင်တန် DC က VOA Studio မှာတွေ့ဆုံမေးမြန်းခွင့်ပေးရတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ ASEAN နေမကြသေးခင်ကပဲအဆင့်မြင့်စည်းဝေးတွေကျင်းပခဲ့ပါတယ်။ဒါ့အပြင် ASEAN Leader ဦးစီးချုပ်အစည်းအဝေးကိုလည်းလက်ခံပြီးတော့ကျင်းပခဲ့တာပါ။ ASEAN တိုင်းပြည်တချို့ကမတက်ရောက်ပါဘူး။တချို့ကတော့ Video နဲ့ပဲမိန့်ခွန်းစကားလှမ်းပို့ခဲ့ပါတယ်။တချိန်တည်းမှာပဲ ASEAN အစည်းအဝေးအတော်များများမှာမြန်မာစစ်ကောင်စီကိုယ်စားလှယ်တွေကိုတက်ခွင့်မပေးထားပါဘူး။ဒီတော့ ASEAN ရဲ့အခြေအနေဘယ်လိုဖြစ်နေပါလဲ
။ Well, I think that's very clearthat ASEAN should not be hosting any meetings in Myanmar in Burma.
လုံမဲရှိမှာလေ ASEAN နေနဲ့မြန်မာနိုင်ငံထဲမှာဘလို့အစည်းအဝေးမှမလုပ်သင့်ပါဘူး။ဘာလို့လဲဆိုတော့စစ်ကောင်စီကဒါတွေကိုသူတို့ဝါဒဖြန့်ချီအတွက်ပဲအသုံးချမှာမဟုတ်လို့ပါ။လေတပ်ဦးစီးချုပ်အစည်းအဝေးပဲဖြစ်ဖြစ်အစည်းအဝေးသေးသေးပဲဖြစ်ဖြစ်ပါဘလို့အစည်းအဝေးမျိုးကမှ ASEAN နေနဲ့မြန်မာနိုင်ငံထဲမှာမကျင်းပသင့်ပါဘူး။ဒါဟာမူဝါဒတစ်ရက်ခေါင်းဆောင်တွေအကြားသဘောတူညီမှုတစ်ရက်ဖြစ်တယ်မှာလေ။အချိန်ထဲမှာမြန်မာလေတပ်ဟာအရသာပြည်သူတွေကိုပြစ်မှတ်ထားဘုံကျဲတိုက်ခတ်နေတာတွေကြောင့်ယာနဲ့ချီတည်ဆုံးတာတွေရှိနေပါတယ်။ဒါကိုလက်ခံလို့မရပါဘူး။အင်မတန်ဒေါသဖြစ်စရာကောင်းပါတယ်။အာဆီယံရဲ့ပြည်ထနာကအာဆီယံထဲမှာမြန်မာနိုင်ငံကိစ္စနဲ့ပတ်သက်လို့အကွဲအကွဲအပြဲအပြဲဖြစ်နေတာပါ။ထိုင်း၊ကမ္ဘောဒီးယား၊ဗီယက်နမ်၊လာအိုမြန်မာစတဲ့မဲခေါင်အာဆီယံအစုဘက်ကတစ်ဖက်မလေးရှား၊အင်ဒိုနီးရှား၊စင်ကာပူ၊ဖိလစ်ပိုင်စတဲ့အာဆီယံပင်လယ်ရေကြောင်းအစုကတစ်ဖက်ပါ။အာဆီယံရဲ့မြန်မာအရေးဘုံသဘောထား၅ရပ်ကိုဘယ်လိုအကောင့်ထဲပုံမလဲဆိုတာတစ်ဖက်နဲ့တစ်ဖက်သဘောထားမတူပါဘူးအဲ့ဒီဘုံသဘောထား၅ချက်ကလည်းအာဆီယံအတွင်းမှာနောက်ဆုံးရထားတဲ့သဘောတူညီချက်ပါပဲဒီပေါ်မှာအမေရိကန် EU စတဲ့နိုင်ငံတကာကလည်းမြန်မာအရေးဖြည့်ရှင်းဖို့အတွက်အာဆီယံကအဓိကကြားတယ်ဆိုပြီးဖြစ်နေတာပါခတ်တာကအာဆီယံမှာလည်းဒီလိုလုပ်နိုင်တဲ့အစွမ်းအစမရှိပါဘူးအဲ့ဒီမှာအဖြေမရှိဘဲနဲ့ပိတ်ဆို့သွားတာပါအာဆီယံပြင်တခြားနိုင်ငံတွေပါပါဝင်အဖြေထုတ်လာဖို့အတွက်နိုင်ငံတကာအနေနဲ့တခြားနီးလန်းတစ်ခုခုကိုမရှာနိုင်သေးရတော့ဘာမှဖြစ်လာမှာမဟုတ်သလိုအခုလိုမလိုလားအပ်တဲ့လေတပ်ဦးစီးချုပ်စီဝေကျင်းပတာမျိုးတွေကဆက်ပြီးတော့ဖြစ်နေဦးမှာပ
ါ You know the Air Force Marshal in Burma
Yeah you talk about the alternative plan so what else can US and other countries do
အာဆီယံကိုပဲကူးစားတာမဟုတ်ဘဲနဲ့တခြားနီးလန်းတစ်ခုခုရှာဖို့ပြောတယ်ဆိုတော့ American နဲ့တခြားနိုင်ငံတွေအနေနဲ့ဘာလို့တင်နေထင်ပါလဲရှင
်talking about which is Australia the US India and Japan why isn't the quad being involved
ဥပမာအားဖြင့် American Australia India နဲ့ Japan တို့ပါဝင်တဲ့ quad လို့အဖွဲ့အစည်းရှိပါတယ် quad ကဘာလို့မြန်မာအရေးမှာမပါဝင်နိုင်ရမှာလဲမြန်မာပြည်အတွက် Japan ကလည်းအဓိကကြားတဲ့နိုင်ငံလို့ဖြစ်နေတာပါပဲ Australia ကလည်းလားတူပါပဲ India ဆိုရင်လည်းတကယ်နေချင်းဆက်နေတဲ့တိုင်းပြည်ပါ ခုထစ်ဆိုရင်တော့သူကမြန်မာနဲ့ပတ်သက်လို့မူဝါဒအမှားတွေပဲလုပ်နေပါတယ်။ဒါကြောင့်မြန်မာအရေးမှာတခြားတိုင်းပြည်တွေကပါလာရမှာပါ။ဆိုလိုတာကတချိန်ကမြန်မာမိတ်ဆွေနိုင်ငံများဆိုတာကိုပြန်အသက်သွင်းတင်ပါတယ်။ဒီတစ်ခါကုလတွင်းမှုချုပ်ကဥဆောင်မှုတော့မလိုပါဘူး။ American EU UK တို့ပါတဲ့မြန်မာအရေးစစ်တူကိုယ်တူရှိတဲ့နိုင်ငံတွေစုပြီးတော့တခုခုဆောင်ရွက်ဖို့ပါ။ဒါအပြင်တာဝန်ယူတာဝန်ခံမှုကိစ္စလည်းပါပါလိမ့်မယ်။နေတူတူကမြန်မာပြည်အနေနဲ့ကျွန်တော်တို့တွေ့နေရတာကမြန်မာစစ်တပ်ရဲ့လူသားမျိုးနွယ်ကိုကျူးလွန်တဲ့ရာဇဝတ်မှုတွေပါ
။ Myanmar military.
Another thing is for the ASEAN Air Force, you know, a lot of countries don't some countries are not attending, but Thailand is attending and
အခု leader ဦးစီးချုပ်အစည်းအဝေးကိုနိုင်ငံအတော်များများကမတက်ပေမဲ့လေထိုင်းနိုင်ငံကတော့တက်ပါမယ်မြန်မာရေးဖြည့်ရှင်မှုထိုင်းရဲ့အခက်ခဏကိုရောဘယ်လိုမြင်ပါလဲရှင်
Thai foreign policy has a couple different compartments and when it comes to countries that share borders with Thailand like Burma like Laos like
တကယ်ကိုပြဿနာအကြီးကြီးရှိပါတယ်ထိုင်းနိုင်ငံကြားရေးမူဝါဒကိုကြည့်မယ်ဆိုရင်နေချင်းဆက်နေတဲ့မြန်မာကမ်ဘောဒီးယားလာအိုနိုင်ငံတွေနဲ့ပတ်သက်လာရင်စစ်တပ်ကပါပတ်သက်နေပါတယ်နိုင်ငံတော်လုံခြုံရေးကိစ္စလို့မြင်ပါတယ်ပြည်ထနာကထိုင်းစစ်တပ်ဆိုတာကအခြေခံအဖြစ်မြန်မာစစ်တပ်ကိုရက်ခံပေးပါတယ်သူတို့ချင်းနီနီကက်ကအလုပ်လုပ်ကြပါတယ်ပရောချံဥချာဥဆောင်တဲ့ဆက်အနာဒိန်ထိုင်းဆိုရရဲ့မူဝါဒဟာအခုဖွေးထိုင်းပါတီဆိုရလက်ထက်မှာမူဝါဒတစုံတရာပြောင်းလဲလာမလားဆိုတာမေးစရာရှိပါတယ်မြန်မာပေါ်ထိုင်းမူဝါဒနဲ့ပတ်သက်လို့သူတို့အနေနဲ့ဒီမူဝါဒကိုပြန်ပြီးတော့တုံ့တက်မယ်လို့မျှော်လင့်ပါတယ်မြန်မာပြည်ပခအဆုံးသတ်နိုင်မှုအတွက်ဒီမိုကရေစီလူခွင့်ရေးကိုတံပိုးထားရမယ်ဆိုတာအတိမတ်ပြုဖို့လိုပါတယ်မြန်မာပြည်ပခါဟာထိုင်းကိုတိုက်ရိုက်တက်ရောက်မှုရှိပါတယ်။ဒီပြည်ပခါတွေကြောင့်နေဆက်ဖြတ်ကျော်ဒုက္ခသည်တွေ၊လူကုန်ကူးမှုလိုမျိုးနေဆက်တလျှောက်ဥပဒေမဲ့ကိစ္စတွေ၊မြို့ဆေးဝါးဝင်ရောက်လာတာတွေဒါတွေကထိုင်းကိုတိုက်ရိုက်ထိခိုက်တက်ရောက်မှုတွေပါ။ဒီပြဿနာကိုဖြေရှင်းဖို့အတွက်ထိုင်းအစိုးရလည်းပါဝင်ဖို့လိုတာပါ။အရင်ထိုင်းနိုင်ငံသားရဲ့ဝန်ကြီးဟောင်းဒွန်ပရော့ဝင်းနိုင်းလက်ထက်တုန်းကကိုဂျိုးရှာခွင့်ကောင်းယူတဲ့နိုင်ငံသားမူဝါဒတွေရှိခဲ့ပါတယ်။ထိန်းသိမ်းခံထားရတဲ့ဒေါ်ဆန်းစုကြည်နဲ့သူတွားတွေ့တယ်လို့လည်းသူကတခြားနိုင်ငံသားရဲ့ဝန်ကြီးတွေကိုပြောပါတယ်။ဒါကဘယ်သူမှမယုံကြပါဘူး။မြန်မာရင်းနဲ့ပတ်သက်ရင်ထိုင်းမူဝါဒကဗတ်လိုက်မှုမကင်းမနဲ့စစ်ကောင်စီဘက်ကအရန်တစ်ဖက်သက်ဗတ်လိုက်နေတာကိုတွေ့ရပါတယ်
။ I see. So, starting from Myanmar and all the different political changes and elections happening in Southeast Asia, do they
ဟုတ်ကဲ့ပါရှင်။မြန်မာနိုင်ငံကအစားအရှိတောင်အာရှမှာရွေးကောက်ပွဲတွေနဲ့နိုင်ငံရေးပြောင်းလဲမှုမျိုးစုံကိုတွေ့နေရပါတယ်။အာရှဒေသဒီမိုကရေစီအပေါ်မှာကောင်းကျိုးဆိုးကျိုးတက်ရောက်မှုရှိတယ်လို့ထင်ပါလားရှင်။
Burma goes is whether anybody's going to accept the idea of like the SAK junta holding an election. That's point 1.
မြန်မာစစ်ကောင်စီကျင်းပမယ့်ရွေးကောက်ပွဲကိုဘယ်သူကလက်ခံမလဲဆိုတာကမေးခွန်းထုတ်စရာပါ။ဒါကပထမတစ်ချက်ပါ။ဒုတိယတစ်ချက်ကတော့တရားဥပဒေအုပ်စိုးမှုလူခွင့်ရင်းနဲ့ဒီမိုကရေစီဒါတွေကပြဿနာကြီးတွေပါ။ဒီမိုကရေစီအစ်စ်မှန်ရှိတယ်လို့ပြောလို့ရတဲ့နိုင်ငံတိတ်များများမရှိပေမဲ့ဒီထဲမှာထိုင်းနိုင်ငံပါဝင်ခဲ့ပါတယ်။ဒါပေမဲ့မကြာခင်တုန်းကရွေးကောက်ပွဲရလကအထက်လွှတ်တော်ရွေးကောက်မှုပါဝင်ခြေကံဥပဒေနဲ့မညီဘဲနဲ့ပြောင်းပြန်လှန်လိုက်ရတဲ့ရလဒ်ကိုတွေ့ရပါတယ်။လက်ရှိထိုင်းထက်လွတ်တော်ကိုကြည့်မယ်ဆိုရင်အထက်လွတ်တော်အမတ်နေရာတွေအားလုံးကစစ်တပ်ကခန့်အပ်ထားတဲ့သူတွေပါ။လွတ်တော်တစ်ခုလုံးရဲ့သုံးပုံတစ်ပုံပါ။ဒါကမြန်မာနိုင်ငံရဲ့လွတ်တော်မှာစစ်တပ်ခန့်အပ်ထားသူတွေပေါင်းမှုထက်တောင်းမှများပါသေးတယ်။ဒီမိုကရေစီဘယ်သူတွေစီမှာရှိလဲလို့မေးပါတယ်။မြန်မာပြည်သူတွေအနေနဲ့ရှစ်ဆက်တိုက်ပွဲဝင်ရမှာပါပဲ။အချိန်တစ်ခုကိုကြော်လာတဲ့အခါပြည်သူ့လက်နက်ကိုင်တပ်ဖွဲ့တွေနဲ့တခြားအဖွဲ့တွေလည်းအင်အားကောင်းလာပါတယ်။ဒါပေမဲ့နှစ်ဖက်စလုံးကတော့နှိမ့်နှိုင်းဆွေးနွေးမဲ့အခြေအနေကိုပြင်ဆင်ထားဖို့မရှိပါဘူး။ဒါကြောင့်စစ်ပွဲတွေထပ်ဖြစ်နေအောင်မှဖြစ်ပြီးတော့လူခွင့်ရေးချုပ်ဖောက်တာတွေနဲ့မြန်မာပြည်သူတွေအနေနဲ့မတည်ငြိမ်မှုတွေကိုဖျက်ဆီးရအောင်မှဖြစ်ပါတယ်
။ what is the next step forward for the Myanmar people to continue in this fight? You know, there are a lot of people doing
ရှေ့ဆက်ပြီးတော့တိုက်ပွဲဝင်ဖို့မြန်မာပြည်သူတွေအတွက်နောက်ထပ်ခြေလှမ်းကဘာဖြစ်မလဲ။တချို့ကပြည်သူ့ကာကွယ်တပ်ဖွဲ့တွေကိုထောက်ခံအားပေးနေပြီးတော့တချို့ကတော့မူဝါဒရေးရပိုင်းမှာတွန်းအားပေးနေပါလေ။ယူကရိန်းနဲ့အာဖဂန်တို့ကမ္ဘာပေါ်ကတခြားပြဿနာတွေကြားမှာမြမအရေးလဲတိမ်မြုပ်သွားတတ်ပါလေ။နောက်ထပ်ခြေတလှမ်းဘာဖြစ်မှာလဲ
။ if you look at the sort of lack of coverage you know yes it's difficult to get into these areas but that doesn't mean it can't be done and we saw Sky
မြမအရေးကိုနိုင်ငံကကအောင်စိုက်ဖို့လိုပါတယ်။တချို့နေရာတွေမှာသတင်းယူဖို့ခက်တယ်ဆိုပေမဲ့မလုံနိုင်တာတော့မဟုတ်ပါဘူးမြန်မာနိုင်ငံရှေ့တန်းမှာဖြစ်ပျက်နေတာတွေကို Sky TV ကပြီးခဲ့တဲ့လပိုင်းတုန်းကတင်ဆက်ထုတ်လွှင့်တာကိုတွေ့ရပါတယ်ဒါမျိုးလောက်အောင်ပါအလုံးကယူကရိန်းအရေးကိုအာရုံစိုက်နေပြီးတော့မြန်မာအရေးတင်မကဆူဒန်နဲ့တခြားကိစ္စတွေပုံမှာအာရုံစိုက်မှုနည်းနေပါတယ်ဒါကပြဿနာကြီးတစ်ခုပါမြန်မာပြည်သူတွေကတော့လှုပ်ရှားရှိတာကိုဆက်လုပ်အောင်ပါ တော်လန်ရေးအကြမ်းမဖက်အာဏာဖီဆန်ရေးတွေကိုဆက်လုပ်နေရအောင်ပါပြည်သူ့ကာကွယ်ရေးတပ် PDF တွေလည်းဆက်သွားနေမှာပါဒါကသူတို့ရဲ့ယူချက်မှုသူတို့ရဲ့ဆုံးဖြတ်ချက်ပါမြန်မာအစိုးရအနေနဲ့စစ်ဆက်တိုက်နိုင်မှုအတွက်အရင်းအနှီးတွေဆက်မရအောင်နိုင်ငံတကာနဲ့ချိတ်ဆက်မှုတွေမရှိအောင်လို့နိုင်ငံတကာဒဏ်ခတ်ပိတ်ဆို့မှုတွေကလည်းတဆင့်ဖိအားပေးနေရမှာပါနဝနိုင်ငံတော်မှာစစ်ရာဇဝတ်မှုတွေနဲ့လူသားထုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေလှုပ်ဆောင်နေပါတယ်။မြန်မာစစ်တပ်ကတိုက်ပွဲတွေမှာရဲသားတွေကိုပြစ်မှတ်ထားတာကသူတို့ရဲ့နီးပြောပါပါ။သူတို့အမြဲတမ်းဒီလိုလုပ်နေကြပါ။လူခွင့်ရေးချုပ်ဖောက်တဲ့နေရာမှာမြန်မာစစ်တပ်ကဒေသတွင်းအစိုးဆုံးထဲမှာပါပါတယ်
။ And all the crimes and crime against humanity that Myanmar military and security forces has done
အနာသိမှုတွေမှာမြန်မာစစ်တပ်နဲ့လုံခြုံရေးတပ်တွေကရာဇဝတ်မှုတွေနဲ့လူသားထုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့ပါတယ်။အနာသိမှုမတိုင်ခင်ကတည်းကလည်းကချင်နဲ့တခြားတိုင်းရင်းသားတွေရိုဟင်ဂျာပြည်ထနာမှာလည်းအလားတူပါပဲ။ကျူးလွန်သူတွေကိုဘယ်လိုအရေးယူနိုင်မလဲ
Also with the Rohingya issues as well.
Right.
So how can we ensure that they're being bring accountability to the perpetrators?
Well, I think there's a couple of different parts of this. First, of course, it's the sanctions issue to put more pressure and
အပိုင်းမျိုးမျိုးရှိပါတယ်တန်ခတ်ပိတ်ဆို့မှုတွေနဲ့ဖိအားပိုပေးရပါလိမ့်မယ်အခုချိန်ထိဆိုရင်အမေရိကန်ဥရောပသမဂ္ဂဗြိတိန်ဩစတြေးလျနဲ့ကနေဒါနိုင်ငံတွေကတန်ခတ်ပိတ်ဆို့မှုချထားတာကိုတွေ့ရပါတယ်ဒီထက်ပိုဖြန့်ကျက်လှုပ်ဆောင်ရပါလိမ့်မယ်ဂျပန်နဲ့တောင်ကိုရီးယားဘက်ကတိုးမြင့်လှုပ်ဆောင်ရပါလိမ့်မယ်တခြားနိုင်ငံတွေလည်းပါဝင်ဖို့လိုပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကကရောသမဂ္ဂလုံခြုံရေးကောင်စီမှပထမဆုံးခြေလှမ်းကောင်းတစ်ခုအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့လူခွင့်ရေးဆိုင်ရာကိစ္စရပ်တွေအတွက်ပထမဦးဆုံးဖြေရှင်းချက်ထမနိုင်ခဲ့ပါတယ်ဒါနဲ့လည်းမလုံလောက်တာအသေးချာပါပူတွဲလှုပ်ဆောင်ချက်တွေပူလှုပ်ဆောင်နိုင်မှုအတွက်ကလော့သမကလုံခြုံရေးကောင်စီကလည်းနောက်ထပ်ဖြည့်ရှင်းချက်ချနိုင်မှုဆက်လုပ်ရပါဦးမယ်တတိယချက်ကတော့ရွန်ဂျာကိစ္စနဲ့ပတ်သက်ပြီးတော့လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာကိစ္စရပ်ကိုနိုင်ငံတကာတရားရုံး ICJ မှာဆက်လက်လှုပ်ဆောင်မှုတွေ့ရမှာပါဒါပေမဲ့မြန်မာနိုင်ငံကအခြေအနေနဲ့ပတ်သက်ပြီးတော့ကလော့သမကလုံခြုံရေးကောင်စီကတရားဝင်ညွှန်းချက်တွေကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC မှာပြဋ္ဌာန်းဖို့လိုပါတယ်ဒါမှလူသားထုပေါ်ကျူးလွန်တဲ့ရာဇဝတ်မှုလှုပ်ဆောင်တဲ့သူတွေကိုတိုက်ရိုက်စစ်ဆေးပြီးအရေးယူနိုင်ဖို့ ICC ကဝန်ပါလို့ရမှာပါ ICC BB ဆိုင်ရာရာဇဝတ်ခုံရုံးဖြစ်လာစေတဲ့ Rome Statute သဘောတူညီချက်ထဲမှာမြန်မာနိုင်ငံမပါဝင်တာကြောင့် ICC အနေနဲ့မြန်မာကိစ္စကိုတခုဝင်ပြောနိုင်ဖို့တခုတည်းသောနည်းလမ်းကကုလသမဂ္ဂလုံခြုံရေးကောင်စီကတဆင့်ပဲဖြစ်ပါတယ်ဒါကပြဿနာပါရွန်ဂျာနဲ့ဆက်ဆက်တဲ့အမှု ICC မှာရှိပြီးသားပါဘင်္ဂလားဒေ့ရှ်နိုင်ငံစီကိုရွန်ဂျာတွေထွက်ပြေးတာကတပိုင်းပါဘင်္ဂလားဒေ့ရှ်နိုင်ငံကတော့ Rome Statute သဘောတူညီချက်ထဲမှာပါဝင်တာကြောင့်အနာဂတ်မှာလှုပ်ဆောင်နိုင်မယ့်အလားအလာရှိပါတယ်။ဒါပေမဲ့နိုင်ငံတကာတရားမျှတမှုနဲ့အရေးယူမှုလှုပ်ဆောင်မှုဆိုတာနှစ်လချီကြာနိုင်ပါတယ်။ဒါကိုစောင့်နေလို့မဖြစ်ပါဘူး။မြန်မာပြည်သူတွေကအခုဒုက္ခရောက်နေတာပါ။ဒါကြောင့်လူသားချင်းစာနာမှုကူညီပေးတာ၊လူခွင့်ရေးချိုးဖောက်မှုတွေအကြောင်းကိုမှတ်တမ်းယူထားတာ၊စစ်ကောင်ဆောင်နဲ့တခြားသူတွေကိုဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်နိုင်မယ့်နီလန်းရှာတာမျိုးလိုမျိုးကဏ္ဍအမျိုးစုံကနေလှုပ်ဆောင်ရပါလိမ့်မယ်။မြန်မာနိုင်ငံတွင်းမှာအာဆီယံလီဒါဦးစီးချုပ်ညီလာခံကျင်းပတာမျိုးအာဆီယံရဲ့အသုံးမကျတဲ့အစည်းအဝေးတွေထပ်မလုပ်ဖြစ်အောင်တားဆီးရပါလိမ့်မယ်။မြန်မာပြည်သူတွေကိုတတ်ဖြတ်နေတာကမြန်မာစစ်တပ်ရဲ့လီဒါဖြစ်နေတဲ့အချိန်ထဲမှာပဲဒီလိုအစည်းအဝေးမျိုးမကျင်းပသင့်ပါဘူး။
Thank you for giving time to give the
VOA ကိုခုလိုအချိန်ပေးပြီးတော့တွေ့ဆုံမေးမြန်းခွင့်ပေးရတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
ဒါကတော့ HRW လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့အာရှဒေတာလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကိုမအီတန်စင်က VOA Studio မှာတွေ့ဆုံမေးမြန်းထားတာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါတယ်။ဒီသတင်းမဲ့ရဲ့စီးပွားရေးကဏ္ဍမှာတော့တရုတ်ကဆက်ယူနေမှာအလုတ်ကိုင်းကောင်းလာပြီးတော့လက်လီအယောင်နဲ့အရှိန်ဟုန်နဲ့တက်လာတာကြောင့်ကပေးရောကအလွန်ထိုင်းမိုင်းနေတဲ့စီးပွားရေးဟာဖြည်းဖြည်းချင်းပြန်လဲကောင်းမွန်လာနိုင်တယ်လို့ပြောဆိုပါရယ်။ဒါပေမဲ့လည်းအရေးကြီးတဲ့အင်ယာလုပ်ငန်းကဏ္ဍမှာတော့ဆက်ပြီးတော့အားနည်းနေတာပါ။ AB သတင်းဆောင်မကိုအခြေခံပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကီထိုင်တင်ပြပေးထားပါရယ်။
对形势总体上改善，全国城镇调查失业率整体上趋于下降。
ပထမဆုံးလအတွင်းစားသုံးကုန်လူသုံးကုန်လက်လီအယောင်စုစုပေါင်းဟာအရင်နှစ်ကတည်းက900ကျိုင်းတိုးလာပြီးအချိန်အဟုန်နဲ့ဆက်လက်တိုးနေပါတယ်။ဝန်ဆောင်မှုအသုံးပြုမှုဟာလည်းတည်တည်တသာတိုးလာပြီးစားသုံးမှုဖွံ့ဖြိုးမှုမှာအခိုင်အမာအထောက်အကူဖြစ်စေပါတယ်
။တရုတ်အမျိုးသားစီးရင်အင်ဌာနပြောခွင့်ရဖူလင်းဟွာကပြီးခဲ့တဲ့သတင်းပတ်ကြာသပတင်းတွေကသတင်းထောက်တွေကိုပြောဆိုသွားတာပါ။တရုတ်နိုင်ငံမှာဩဂုတ်လအတွင်းစစ်ရုံတွေအလို့အကန့်တွက်လက်လာပြီးလက်လီအယောင်ကလည်းအရှင်ရလာကြောင်းအစိုးရကပြီးခဲ့တဲ့သတင်းပတ်တောက်ချာနေမှာပြောပါတယ်။ဒါကြောင့်လဲစီးပွားရေးတဖြည်းဖြည်းပြန်လဲဥမော့လာနိုင်တယ်လို့ပြောပါတယ်။ စားသောက်ဆိုင်တွေနဲ့စတိုးဆိုင်တွေမှာအရဝယ်တော့လာပြီးမယ်လို့လဲအရေးကြီးတဲ့အင်ဂျင်မီကဏ္ဍမှာတော့ဆက်ပြီးတော့အားနေနေတာကိုဩဂုတ်လစီးရင်စရာတွေမှာဖော်ပြပါတယ်။အင်ယာဈေးကွက်အတွင်းဝယ်လိုအားကျနေတဲ့အချိန်မှာစောက်လုပ်ရေးလုပ်ငန်းရှင်တွေအနေနဲ့အကျွေးတွေပြန်ဆက်နိုင်ဖို့ရုန်းကန်နေကြရပါတယ်။အင်ဂျင်မီဈေးကွက်အတွင်းယင်းနှိမ့်မြုံနှံမှုဟာဆိုရင်အရင်နှစ်နဲ့နှိုင်းရှင်ရင်ဩဂုတ်လအတွင်း 8.8 ရာခိုင်နှုန်းကျဆင်းခဲ့ပါတယ်။ဒီနေ့အစပိုင်းကစလို့ကြတဲ့ထက်ကြလာနေတာပါ။ဘန်နီရဲ့ဝင်းဒိုးဝင်ပိုးပြနေတာတွေကိုရှော့ချနိုင်ရေးအတွက်ငွေချေးသူအများစုအတွက်လိုအပ်တဲ့ point သတ်မှတ်ချက်ကို 3.25 ရာခိုင်နှုန်းရှော့ချကြောင်းတရုတ်ဘိုးဘန်ကပြီးခဲ့တဲ့ကြာသပတေးနေ့နှောင်းပိုင်းမှာကြေညာခဲ့ပါတယ်။အခုလို့ရှော့ချလိုက်တာကြောင့်ငွေချေးပိုးပို့ပြီးတော့လွယ်ကူသွားစီမှာဖြစ်ပါတယ်။စီးပွားရေးပြန်လဲဥမော်ရေးမှာအခြေခံခိုင်မာစေရင်းနဲ့တင့်တင့်တဲ့ပမာဏနဲ့အရင်းဤလုံလောက်မှုရှိစေရေတို့အတွက်ဆောင်ရွက်တာဖြစ်တယ်လို့တရုတ်ဘိုးဘန်ကပြောပါတယ်။စက်တင်ဘာလ15ရက်နေ့ကထုတ်တဲ့အစီရင်ခံစာမှာတော့ပြီးခဲ့တဲ့2022ခုနှစ်နဲ့နှိုင်းယှဉ်ရင်အခုနှစ်ဩဂုတ်လအတွင်းလက်လီအယောင်က 4.6 ရာခိုင်နှုန်းမြင့်တက်လာပြီးကားအယောင်ကလည်း 5.1 ရာခိုင်နှုန်းမြင့်တက်ခဲ့ကြောင်းဖော်ပြပါတယ်။ပြီးခဲ့တဲ့ဇူလိုင်လအတွင်းမှာတော့လက်လီအယောင်က 2.5 ရာခိုင်နှုန်းမြင့်တက်ခဲ့တာပါ။တရုတ်အမျိုးသားစီးရင်ဌာနပြောခွင့်ရဖူလင်းဟွာကအခုလိုပြောပါတယ်
။ဒီ少年同期增多
နောက်အဆင့်ကတော့လူတွေရဲ့အလုပ်ကိုင်တွေတည်ငြိမ်လာမှာဖြစ်ပြီးလုပ်ငန်းကြီးတွေရဲ့အလုပ်ကိုင်လည်းတဖြည်းဖြည်းချင်းတိုးလာမှာဖြစ်ပြီးလူတို့ဝင်ဝင်တိုးတက်လာသလိုလူတွေရဲ့ဝယ်ယူသုံးဆွဲနှံစွမ်းလည်းတိုးတက်လာပြီးသုံးဆွဲဖို့လည်းပိုပြီးစိတ်အားထက်သန်လာစေပါတယ်။
ရုပ်ဟင်ကမှာ COVID-19 ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ရေးတင်းကျပ်တဲ့မူဝါဒတွေကိုဖြည့်လျှော့ပေးလာပြီးမယ်လေပြီးခဲ့တဲ့နှစ်အတွင်းဝယ်ယူသုံးဆသူတွေအနေနဲ့ငွေကြေးသုံးဆမှုကိုပိုပြီးတော့ဂရုစိုက်စီစစ်လာကြတာပါကုန်ထုတ်လုပ်မှုကနှစ်စဉ် 4.5 ရာခိုင်နှုန်းဖွံ့ဖြိုးလာပြီးဇူလိုင်လအတွင်း 3.9 ရာခိုင်နှုန်းနဲ့ဧပြီလနောက်ပိုင်းအများဆုံးနှုန်းလဲဖြစ်ပါတယ်ဩဂုတ်လအတွင်းအကြမ်းဖျင်းအဖြစ်အဓိကကျတဲ့အညွှန်းကိန်းတွေတိုးတက်လာခဲ့ပြီးစီးပွားရေးပြန်လဲဥမော့လာနေတယ်လို့အမျိုးသားစီးရင်ဌာနပြောခွင့်ရကသတင်းထောက်တွေကပြောပါတယ်။ဒါပေမဲ့လည်းနိုင်ငံတကာအဆင့်မှာမတည်ငြိမ်မှုတွေနဲ့မရေရာမသေးချာမှုတွေအများအပြားရှိနေဆဲဖြစ်ပြီးပြည်တွင်းဝယ်လိုအားကလည်းအားနည်းနေဆဲဖြစ်တာကြောင့်စီးပွားရေးပြန်လဲနလန်ထရေးမှာအခြေခံကောင်းတွေလိုအပ်နေဆဲဖြစ်တယ်လို့ပြောခွင့်ရဖူကပြောပါတယ်
။ဝန်ကြီးဆောင်潜力大
နိုင်ငံကအခင်းကျင်းမှာတော့ရှုပ်ထွေးပြင်းထန်ပါတယ်ကမ္ဘာတလွန်စီးပွားရေးပြန်လဲနလန်ထမှုကအားနည်းနေပါတယ်တစ်ဖက်သက်ဆံပြီးအကျိုးစီးပွားကာကွယ်မှုတွေကတိုးလာနေပါတယ်နိုင်ငံတကာစီးပွားရေးကုန်သွယ်ရေးဖွံ့ဖြိုးမှုမှာလည်းစိန်ခေါ်အကဲစန်းချက်အများအပြားရင်ဆိုင်နေရပါတယ
်တရုတ်ရဲ့ဩဂုတ်လအတွင်းအလားအလာတွေကမျှော်မှန်းထားတာတဲ့ကောင်းမွန်ကြောင်းစီးပွားရေးသုတေသနကုမ္ပဏီ Capital Economics ကဂျူလီယန်အီဗန်ပရစ်ချတ်စ်ကအစီရင်ခံစာထဲမှာပြောဆိုထားပါတယ်။ဗန်နာရေးဆိုင်ရာပံ့ပိုးမှုကြောင့်ယင်းနှိမ့်မြုံနှံမှုကိုကြားကန်ပေးတယ်ဆိုပေမဲ့တကယ်အလားအလာခေါင်းကတော့စားသုံးသူသုံးဆွဲမှုခိုင်မာလာတဲ့အချက်ဖြစ်ပြီးဒါဆိုရင်အိမ်ထောင်စုတွေအနေနဲ့သုံးဆွဲမှုမှာစီးဆင်းမှုလျော့လာတဲ့သဘောလို့လည်းသူကသုံးသပ်ပါတယ်။တရုတ်ရဲ့စီးပွားရေးဟာပြီးခဲ့တဲ့နှစ်အလားတူကာလနဲ့နှိုင်းယှဉ်ရင်ဇွန်လမှာအဆုံးသတ်တဲ့3လပတ်အတွင်း3.8ရာခိုင်နှုန်းကြီးထွားခဲ့ပါတယ်။ဒါပေမဲ့ဇန်နဝါရီလကနေမတ်လအတွင်း2.2ရာခိုင်နှုန်းရှိခဲ့ရာကနေကျဆင်းသွားတာပါ။နှစ်စဉ်တိုးတက်မှုနှုန်း3.2ရာခိုင်နှုန်းဟာဆိုရင်ဆယ်စုနှစ်တည်းအတွင်းအားအနည်းဆုံးဖွံ့ဖြိုးမှုနှုန်းတစ်ခုဖြစ်ပါတယ်။အကြမ်းဖက်အဖြစ်လူငယ်လူသား9ဦးမှ2ဦးခအလုလမဲ့ဖြစ်နေပြီးစံချိန်တင်မြင့်တက်နေတာပါ။ဒီအခြေဆောင်လဲဝယ်ယူသုံးဆွဲမှုအပေါ်မှာဖိအားတွေထပ်ဖြစ်စေပါတယ်။အိမ်ယာဈေးကွက်အလုံးမဖြစ်မှုဟာဆိုရင်ဆောက်လုပ်ရေးနဲ့ဆောက်လုပ်ရေးပစ္စည်းတွေအပြင်တခြားသောကဏ္ဍအများအပြားကိုပါတက်ရောက်စေပြီးစီးပွားရေးပြန်လည်နလန်ထရေးတရုတ်ရဲ့ကျိုးပန်းချက်အပေါ်မှာဖိအားဖြစ်စေပါတယ်။ COVID-19 ကူးစက်ပြန့်ပွားမှုကိုတိုက်ဖျက်ရေးတရုတ်အာဏာရကွန်မြူနတီပါတီကလုပ်ခဲ့တာနဲ့အတူပဲပြီးခဲ့တဲ့နှစ်အတွင်းစီးပွားရေးမှာအဟန့်အတားတွေဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့တောက်ကြံနေ့ကဖွံ့ဖြိုးမှုဆိုင်ရာအချက်လက်တွေထုတ်ပြန်ပြီးနောက်မှာတော့အစုရှယ်ယာဈေးတွေတက်ခဲ့ပါတယ်။ဟောင်ကောင်ဟန်ဆန်အစုရှယ်ယာဈေးကွက်ဟာ 1.9 ရာခိုင်နှုန်းတက်ခဲ့ပြီးရှန်ဟိုင်းအညွှန်းကိန်းဟာ 3.3 ရာခိုင်နှုန်းမြင့်တက်ခဲ့ပါတယ်။စီးပွားရေးနှိုးဆွာရေးနဲ့ဗန်နာရေးဈေးကွက်တွေတည်ငြိမ်စေရေးတရုတ်အစိုးရရဲ့ရှေ့ပြေးဆောင်ရွက်ချက်တွေဟာဆိုရင် အောင်မြင်တဲ့အရေးလက္ခဏာတွေပြသလာပြီလို့ယုံကြည်ကြတဲ့ရင်းနှီးမြှုပ်နှံသူတချို့ကြားမှာတော့အကောင်းမြင်မျှော်လင့်ချက်တွေရှိနေကြကြောင်း SPI ဘဏ္ဍာရေးစီမံခန့်ခွဲမှုလုပ်ငန်းကစတီဖင်အင်းနက်စ်ကဆောင်းပါးတစ်ခုမှာရေးသားထားပါတယ်ရှင်
မတ်တန်ဂီထိုင်းစူးစီးတင်ပြပေးခဲ့တဲ့စီးပွားရေးကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့အလေးထားတဲ့စိတ်ကျန်းမာရေးအကြောင်းကိုပြောပြထားပါတယ်။စိတ်ကျန်းမာရေးဆိုတာဘာကိုပြောတာပါလဲ။ဘာကြောင့်အလေးထားတဲ့မှာလဲ။လူမှုကွန်ရက်တွေကြောင့်စိတ်ပိုင်းထိခိုက်မှုတွေဖြေလျှော့အောင်လို့ဘယ်လိုများလုပ်နိုင်ပါသလဲဆိုတာကိုအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကစိတ်ကျန်းမာရေးအထူးကူဆရာဝန်ဒေါက်တာနီလာသွင်းနဲ့မဆုမျက်မွန်ကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာတင်ပြပေးထားပါတယ်
။အမေရိကန်ပြည်ထောင်စုမှာမေလဟာဒီစိတ်ကျန်းမာရေးနဲ့ပတ်သက်လို့နားလည်သဘောပေါအောင်လို့အသိပညာပေးတဲ့လားဖြစ်ပါတယ်။စိတ်ကျန်းမာရေးဟာဘလောက်အရေးကြီးတယ်ဆိုတာကိုဒီအမေရိကန်နိုင်ငံတဝန်းလုံးမှာရှိတဲ့တက်ကြွတဲ့ပညာရှင်တွေကဆွေးနွေးပွဲတွေလုပ်ပြီးတော့ပြောပြရှင်းပြနေကြပါတယ်။ဒါကြောင့်စိတ်ကျန်းမာရေးနဲ့ပတ်သက်လို့ဘာကြောင့်ဂရုစိုက်တဲ့နေဆိုတာကိုအမေရိကန်ပြည်ထောင်စုနယူးယောက်မြို့က Maimonides ဆေးရုံရဲ့ဒီဆေးရောဂါကူဌာနမှာခလေးငယ်နဲ့ဆယ်ကျော်သက်စိတ်ကျန်းမာရေးဆိုင်ရာအထူးကူတာပေးနေတဲ့ဒေါက်တာနီလာသွေးကိုမေးကြည့်ဖြစ်ပါတယ်
။အမှန်တော့ကျန်းမာရေးဆိုတာကအဲဒီစိတ်ကျန်းမာရေးနဲ့ရုပ်ပိုင်းဆိုင်ရာကျန်းမာရေးနှစ်ခုကတွဲပါသွားတာပေါ့နော်လူတယောက်ရဲ့ကျန်းမာရေးအကြောင်းပြောမယ်ဆိုလို့ရှိရင်အဲ့တော့အဲတခါတလေမှကျမတို့တွေကရုပ်ပိုင်းဆိုင်ရာကျန်းမာရေးပူပြီးတော့ပေါ့နော်ဟိုပြောပြကြတယ်အဲတွေ့စီလို့စီချိုရှိတယ်တွေ့လို့ရှိတယ်နှလုံးရောဂါရှိတယ်အစာရှိသဖြင့်ပေါ့နော်အဲအဲ့အခါမှာစိတ်ကျန်းမာရေးကလည်းဂျန်နေတတ်တာပေါ့နော်ဒါပေမဲ့လို့စိတ်ကျန်းမာရေးဆိုတာလေရုပ်ကျန်းမာရေးလိုပဲအရေးကြီးတယ်ဘာကြောင့်လဲဆိုတော့အဲကျမတို့စိတ်ကြမ်းမာရေးကြောင့်မို့လို့လေရုပ်ကြမ်းမာရေးကိုထိခိုက်နိုင်တယ်ရုပ်ကြမ်းမာရေးကြောင့်မို့လို့လေစိတ်ကြမ်းမာရေးကိုထိခိုက်နိုင်တယ်ဆိုတော့အဲဒီနှစ်ခုကိုကျမတို့ကတစ်ခုအနေနဲ့တွဲမြင်ပြီးတော့အလေးနဲ့ထားပြီးတော့စဉ်းစားရမှာပေါ့နော်
အဲ့တော့ဒီစိတ်ကြမ်းမာရေးလို့ပြောရဲဆိုရင်ဘာတွေကိုစိတ်ကြမ်းမာရေးလို့သတ်မှတ်တယ်ဆိုတာလည်းရှင်းပြပေးပါလားရှင
်ဆိုတော့စိတ်ကြမ်းမာရေးဆိုတော့ကျမတို့ကအခြေခံအားဖြင့်ကတော့အဲကျမတို့စိတ်ခံစားမှုတွေရှိတာပေါ့နော်စိတ်ခံစားမှုတွေရှိမယ်နောက်ကျမတို့ရဲ့အတွေးအခေါ်တွေရှိမယ်အဲနောက်ကျမတို့ပြုတ်မှုတွေအပြုတ်မှုတွေရှိမယ်ပေါ့နော်အဓိကတော့ကျမတို့ဟိုအင်္ဂလိပ်လိုပြောမယ်ဆိုရင် thoughts ရယ် feelings ရယ် behaviors ရယ်ပေါ့နော်ဆိုတော့ဒါတွေအကုန်လုံးပေါင်းစုံပြီးတော့ကျမတို့ကကျမတို့ရဲ့အဲနေစဉ်ပေါ့နော်ပြုတ်မှုဆက်ဆံတဲ့ relationship ပေါ့နော်ဒီတယောက်နဲ့တယောက်ဆက်ဆံတဲ့အရာတွေနောက်မိမိကိုယ်ကိုမိမိသဘောထားတဲ့အဲသဘောထားတွေနောက်ကျမတို့ရဲ့အပြုတ်မှုတွေအပြုတ်မှုတွေပေါ့နော်
နောက်ဒီဟိုစိတ်တမ်းမိုင်းနဲ့ပတ်သက်လို့မေးချင်တဲ့အဓိကတစ်ချက်ကပေါ့နော်ဒီ online ပေါ်ကနေကြတဲ့ဟိုစိတ်ပိုင်းဆိုင်ရာဟိုထိခိုက်တက်ရောက်မှုတွေပေါ့ဘာလို့လဲဆိုတော့ဒီ American ပြည်ထောင်စုမှာနေကြတဲ့မြန်မာတွေအပါအဝင်ဒီနိုင်ငံစုံမှာရောက်နေကြတဲ့မြန်မာတော်တော်များများပေါ့နော်ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ online ပေါ်မှာမြင်နေကြားနေတွေ့နေရတာတွေကြောင့်မို့လို့ဒီကိုယ့်ရဲ့စိတ်ကိုဟိုထိခိုက်တာတွေဖြစ်ကြရပါတယ်ဆိုတော့အဲ့လိုဖြစ်အဲ့လိုမျိုးထိခိုက်တယ်ဆိုတော့တချို့ကလည်းကိုယ်တိုင်ဟိုတတိမထားမိတာမျိုးတွေရှိနိုင်တယ်ပေါ့ဆိုတော့အဲ့ဒါကိုဘယ်လိုမျိုးကိုရိုင်းဆန်းစစ်တင်တယ်လေဖြည့်ရှင်းတင်ပါလေရှင
်ဘလို့တည်တင်တယ်လဲဆိုတော့ကျမတို့ကဟိုကိုကနေ့စဉ်ထလာပြီးတော့နေ့စဉ်မှာဒီဆိုရှယ်မီဒီယာကိုတအားကြီး rely ဖြစ်နေဟိုကျမတို့ကိုယ်တိုင်လည်းဒါမြန်မာပြည်ကြောင်းသိချင်ရဒီဆိုရှယ်မီဒီယာအနေပဲကိုကကြည့်ရတယ်လို့သိရတယ်လို့ဖြစ်လာဆိုတော့ကြတော့ဟိုဒါကတော့နည်းနည်းတော့ဟိုကိုယ့်ဘက်ကဘယ်လောက်တိအောင် limit လုပ်မလဲဆိုတဲ့အပေါ်မှာလဲကိုကလူတည်သေးတာပေါ့နော်ဒီခံစားချက်တွေကဟိုအလေအလတ်မှာဘယ်လောက် moderate လုပ်မလဲဆိုတာနဲ့အဆုံးစွန်မရောက်သွားအောင်ကိုတွေကဘယ်လိုလုပ်မလဲဆိုတာပေါ့နော်ဒါတွေကဟိုတဦးတယောက်ချင်းစီကလည်းဟိုကိုကကိုကျင့်သုံးလို့ရတယ်လို့ဒီကိုရဲ့ community ထဲမှာပေါ့နော်တခါတချို့သောခံစားချက်တွေကဒါ collective ဟိုဟာတွေပေါ့ဟို feelings တွေပေါ့နော်ဟိုဒီတူရကျမတို့ဒီ identify လုပ်လို့ရတယ် relate လုပ်လို့ရတယ် community မှာဆိုတော့ဒါလည်းကျမတို့မကြမ်းမကြစကားတွေပြောရမှာပေါ့နော်ဟိုဒီကိုယ့်ရဲ့ခံစားချက်တွေကိုလည်းပြောခြင်းနေပြောနိုင်နေဆိုရင်ဖွင့်ပြောတာမျိုးပေါ့နော်အဲ့ဒီကနေတစ်ဆင့်ပုံသွားပြီးဆိုရင်တော့လေကိုယ့်ရဲ့နေ့စဉ်သွားလာလှုပ်ရှားနေတဲ့အရှင်သန်မှုကိုလာပြီးတော့ထိခိုက်လာတာပေါ့နော်ဟို daily routines တွေကိုလာပြီးထိခိုက်လာရဲဆိုတော့ဒါကိုကကိုယ့်ကိုပြန်သုံးသပ်ရမှာပေါ့ငါသွားနေတာ healthy ဖြစ်သလားဒါမှမဟုတ်ရင်ဒီ unhealthy ဖြစ်နေပြီလားဆိုတာတွေပေါ့ဒါကြတော့ဟိုကျွန်တော်ကဘာနဲ့ပြန်မလဲဆို behavior ပေါ့ခုနကပြောသလိုခံစားချက်ကနေတစ်ဆင့်အဲ behavior တွေမှာပါလာပြီးတော့ထိခိုက်လာပြီဆိုရင်တော့ဒါကျွန်တော်ကအဲပြန်ပြီးတော့ moderate ဖြစ်အောင်ပြန်လုပ်ယူရမှာပေါ့နော
်ဒါနဲ့တစ်ဆက်ထည့်ပြောချင်တာတော့ဒီ မြန်မာလူမှုအတိုင်းဝိုင်းထဲမှာကဒီစိတ်ချမ်းသာရေးနဲ့ပတ်သက်လို့ဒီပုံပွင့်လင်းလင်းပြောကြဆွေးနွေးကြတာမျိုးကတိတ်ပြီးတော့လုံးလေးမရှိကြဘူးလေဆိုတော့ဒီစိတ်ပိုင်းဆိုင်ရာထိခိုက်တယ်လို့ပြောလိုက်ရင်ကိုယ်ကတော့ဟိုအယူလို့တတ်မှတ်ကြတော့မှာပဲဆိုတာမျိုးအမြင်တွေလည်းရှိတတ်တယ်ဆိုတော့အဲ့လိုမျိုးစိုးရိမ်နေတဲ့သူမျိုးကိုဆရာမအညီနဲ့ဘယ်လိုမျိုးအကြံပေးချင်ပါလဲရှင့်
ဆိုတော့အခုနောက်ပိုင်းမှာကျွန်မတွေ့လာရတာပေါ့ဟိုမြန်မာနိုင်ငံမှာဆိုလို့ရှိရင်လေဒီအထူးသဖြင့်လူငယ်ပိုင်းနေပေါ့နော်လူငယ်ပိုင်းနေမှာအာဒီ mental illness နဲ့ပတ်သက်ပြီးတော့သူလက်ခံလာကြတယ် depression ဆိုတာ common ဖြစ်တယ် depression ဆိုတကယ်တမ်းကျတော့ကျမတို့အရင် common ဖြစ်တယ်ဘယ်လောက်ထိ common ဖြစ်လဲဆိုရင်လူဟို9ယောက်မှာ1ယောက်လောက်ရှိနိုင်တယ်ဆိုလိုတာဟိုစဉ်းစားကြည့်လိုက်လေ adults 9ယောက်စုရှိပြီဆိုအဲ့9ယောက်ထဲမှာ1ယောက်က possibly depressed လေဆိုတော့အရင်ပေါ်တယ်အရင်ပေါ်ဆိုတော့ဟို depression ကဘယ်လောက်ပေါ်တယ်လဲဆိုလို့ရှိရင်ဒီစီချိုယောဂရှိတဲ့သူလူလက်ပိုင်းမှာစီချိုယောဂရှိတဲ့သူထဲတော့ပို့ပြီးတော့ပေါ်နိုင်ဆိုလိုတာဆိုတော့ကြတော့ဒါတွေကိုကျမတို့ကအဲဒီလူတွေပေါ့နော်ကျမတို့မြန်မာအတိုင်းဝိုင်းလူမှုပတ်ဝန်းကျင်မှာဒါကိုလက်ခံဖို့ပေါ့နော်ဟိုစိတ်တက်ကြတယ်ဆိုတာဒီ weak ဖြစ်တာမဟုတ်ဘူးဟို depress ဖြစ်တာကိုတစ်ခါလေကြလို့ရှိရင်စိတ်တက်ကြတာဒီအစိတ်တက်ခံအားခွန်အားနည်းလို့ဖြစ်တာဒီလိုလည်းမဟုတ်ဘူးဟို depression လူတစ်ယောက်က depression ဖြစ်ကျမတို့ depression က common ဖြစ်လို့ depression နေနဲ့ပြောတာပေါ့နော်တခြားစိတ်ပူပန်တဲ့ anxiety လို့ပါလို့ဆိုတာတွေလည်းအတူတူပါပဲဟိုယောဂတခုဖြစ်လာစေတဲ့အကြောင်းတွေမှာကအကြောင်းအများကြီးပါတယ်ဟိုမိသားစုဒီ genetic အခုနောက်ပိုင်းဆိုကျွန်တော်တို့ genetically ဒါကဟို predispose ဖြစ်တယ်ပေါ့နော်ဟိုမျိုးရိုးမှာဒီမိဘမှာရှိတယ်ဆိုတာသမီးမှာရှိနိုင်တဲ့သဘောဝါရှိဆိုတော့ဒါတွေကလည်းများလာတယ်နောက်တစ်ခါဒီ social factors တွေပေါ့နော်ဒီ socially လူမှုဝန်ကျင်မှာဖြစ်နေတယ်ကျွန်တော်တို့အခုဆိုရင်ကျွန်တော်တို့အကုန်လုံးခံစားနေရတာမြန်မာပြည်မှာဖြစ်နေတဲ့အဲဟိုလောလောဆယ်ဆိုမုံတိုင်းပေါ့နော်ဒီဟိုမုခါမုံတိုင်းကဖြစ်နေရဆိုတော့ဟိုရခိုင်မှာရှိမယ်မန္တလေးမှာရှိမယ်စကိုင်းမှာရှိမယ်ဆိုတော့အကုန်လုံးတည်းကျမတို့ပူပန်ကြတယ်ဟိုမကြသေးခင်ကဆိုရင်ဟိုပစီကြီးမှာဖြစ်သွားတဲ့ဟာမျိုးအဖြစ်ရမျိုးပေါ့နော်ဒီလိုဖြစ်အစိုးရကျမတို့ကုန်ကြားနေရတယ်ဆိုတော့ဒါတွေကကျမတို့ရဲ့ခံစားချက်တွေကိုအများကြီးပဲဟိုတွန်းပို့မှာပေါ့နော်ခံစားချက်တွေပြင်းထန်တဲ့ခံစားချက်တွေဖြစ်အောင်တွန်းပို့မှာဆိုတော့ကြတော့ဒီဟာတွေအကုန်လုံးကိုကျမတို့ခြုံပြောရမယ်ဆိုရင် depression ဖြစ်တာဒီဟိုဟိုအရောမဟုတ်ဘူးပေါ့နော်ဟိုအချက်စရာတခုမဟုတ်ဘူးဟိုကိုတယောက်တည်းကြီးတင်းပြီးတော့ခံစားရမယ့်အရာလည်းမဟုတ်ဘူးဒါကျမတို့ကဟိုဘာလို့လို့ဆိုတော့ depression နဲ့ anxiety လို့ဒီလိုမျိုးစိတ်ယောဂပေါ့နော် mental illness တွေကကုလို့ရတယ်ဆေးတွေလည်းရှိတယ် therapy တွေလည်းရှိတယ်ဆိုတော့အဲ့လိုမျိုးကုသမှုပေးနိုင်တဲ့ service တွေကိုကျမတို့ကရအောင်ပို့နိုင်တယ်ဆိုလို့ရှိရင်အဲရအောင်သွားနိုင်တယ်ဆိုလို့ရှိရင်ဒါပြန်ကောင်းလာတယ်ပြန်ကောင်းလာတဲ့ယောဂာတွေလည်းမပါတယ
်။ American ပြည်ထောင်စုနယူးယောက်မြို့က Maimonides ဆေးရုံမှာဒီစိတ်ကျန်းမာရေးနဲ့ပတ်သက်လို့အထူးကုသပေးနေတဲ့ဒေါက်တာနီလာသွယ်ပါရှင်။စိတ်ကျန်းမာရေးဟာကိုယ့်ရဲ့ကျန်းမာရေးကိုလည်းထိခိုက်နိုင်တာမို့လူတိုင်းစိတ်ကျန်းမာရေးနဲ့ပတ်သက်လာရင်ပွင့်ပွင့်လင်းလင်းတိုင်းပင်ဆွေးနွေးပြီးတော့ကုသမှုယူသင့်တယ်လို့လည်းသူကအကြံပြုပါတယ်ရှင်။အားလုံးကိုရောစိတ်ပါကျန်းမာနိုင်ကြပါစေ။ကျမဆုမြတ်ပါပါရှင်။
မဆုမြတ်မွန်ရဲ့လူမှုရှုခင်းအစီအစဉ်ထုတ်လွှင့်ချက်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်အင်္ဂါမနေ့ခင်းမှလည်းထုတ်လွှင့်ပေးမှာမို့စောင့်မျှော်နာဆင်နိုင်ပါတယ်။အခုကြံနေသေးတဲ့အချိန်မှာတော့တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင်။
အင်ဒိုနီးရှားနိုင်ငံပိုင်လက်နက်ထုတ်လုပ်ရေးကုမ္ပဏီ၃ခုဟာမြန်မာစစ်တပ်အတွက်လက်နက်တွေရောင်းချခဲ့ကြောင်းမြန်မာရေးလှုပ်ရှားသူတွေကစွပ်စွဲလိုက်ပါတယ်။အင်ဒိုနီးရှားကုမ္ပဏီတွေဟာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းလက်နက်ရောင်းချမှုတွေရှိခဲ့တဲ့အတွက်အင်ဒိုနီးရှားလူ့အခွင့်အရေးကော်မရှင်ထံတိုင်ကြားလိုက်ကြောင်းမြန်မာရေးလှုပ်ရှားမှုအဖွဲ့တွေကဒီကနေ့ပဲသတင်းထုတ်ပြန်ခဲ့တာပါ။မြန်မာစစ်တပ်အတွက်ရောင်းချခဲ့တဲ့ထဲမှာပစ္စတိုတနက်တွေ၊ချေမုံရေးရိုင်ဖယ်တွေ၊ KM ကြောက်တွေ၊တိုက်ခိုက်ရေးသုံးယင်းတွေနဲ့အခြားပစ္စည်းတွေပါဝင်တယ်လို့လည်းဖော်ပြထားပါတယ်။နိုင်ငံရေးအကျက်တဲတွေနဲ့လက်နက်ကိုင်ပြိပက္ခတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံမှာအကြိမ်ကြိမ်နေရဲစွန့်ခွာရသူတွေအပါအဝင်ပြည်ရင်းဒုက္ခသည်နှစ်သန်းနီးပါးရှိနေပြီးစာနာမှုအကူအညီတွေအရေးတကြီးလိုအပ်နေတယ်လို့ကုလသမဂ္ဂကဒီကနေ့ပဲသတိပေးလိုက်ပါတယ်ပြိပက္ခတွေနဲ့မိုးတီးထန်ရေကြီးမှုတွေကြောင့်နေရဲစွန့်ခွာမှုတွေအရက်သားတေကြီးထိခိုက်မှုတွေအိုးအိမ်ပျက်စီးမှုတွေကြုံနေရပြီးစာနာမှုအကူအညီလိုအပ်ချက်တွေပုံမှုကြီးမားလာနေတယ်လို့လည်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးဆောင်ရွက်ရေးမှုယုံ UNOCHA ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နေရာသစ်တွေရွှေ့ပြောင်းနေထိုင်ကြရတဲ့ဒုက္ခသည်တွေဟာဖောက်ခွဲပစ္စည်းတွေအန္တရာယ်နဲ့ပုံမှုရင်ဆိုင်လာနေရပြီးနေပြည်တော်ကလွဲလို့ကြံဒေသတွေအားလုံးမှာမိုင်းပုံကြောင့်တေကြီးထိခိုက်မှုတွေတိုးလာနေတာကိုလည်းတွေ့ရပါတယ်။ 2023ခုနှစ်အတွက်ဆေးပညာဆိုင်ရာနိုဘယ်ဆုကိုအမေရိကန်ပြည်ထောင်စုပန်ဆယ်ဗေးနီးယားပြည်နယ်တက္ကသိုလ်ကဆေးဘက်ဆိုင်ရာသုတေသီနှစ်ဦးဖြစ်တဲ့ဇီဝဓာတုပညာရှင်ကက်လင်းကာရီကိုနဲ့ခုခန္ဓာကိုယ်ခုခံအားစနစ်ဆိုင်ရာသုတေသီဒရူးဝိုက်စ်မင်းတို့ကိုရွေးချယ်လိုက်တဲ့အကြောင်းဆွေးနွေးနိုင်ငံတော်ဝင်သိပ္ပံအကယ်ဒမီကကြေညာလိုက်ပါတယ်။ပုံတူပွားမဟုတ်တဲ့ mRNA နီးနဲ့ COVID-19 ရောဂါကာကွယ်ကုသဆေးထုတ်လုပ်နိုင်အောင်ပထမအဦးဆုံးစမ်းသပ်တီထွင်ခဲ့တဲ့အတွက်လည်းဖြစ်ပါတယ်ရှင်။
တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမခင်လေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nashwan Khali နဲ့ Joe Gill တို့ဖြစ်ပါတယ်ရှင် VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.